Welcome to the Voice of America in Burmese.
Mingla nya jama tora shi mya shin VOA American tan ga ni 2022 khu ni April 5 ye inga ni nya bai VOA Myanmar bai season ni ko American di taw su Washington DC myo ro ga ni dai yai thau lin pe ni ba bi nya 9 nai ga ni 10 nai thi season ni ko ro kilometer 1925 ne 32 do ga ni dai yai thau lin pe twa ma phit par le shin ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်ဒီညမှာတော်ရရှင်နေနာဆရာမေထိတ်တဲရောက်သတင်းတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေအထူးကိုယ်စားလှယ်ရဲ့ယာရုတပ်တန်းကိုလူခွေကောင်စီကတစ်နှစ်ထပ်ပြီးတော့တိုးပေးလိုက်ပါတယ်။ရိုဟင်ညာတွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုအမေရိကန်ရဲ့အတိမတ်ပြမှုကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအမေရိကန်နိုင်ငံသားရေးဝန်ကြီးကိုကျေးဇူးတင်စကားပြောကြားလိုက်ပါတယ်။ဒီလိုထိတ်တဲရောက်သတင်းတွေနဲ့အတူသတင်းဆောင်ပါတယ်မှာဆိုရင်တော့ကုလသမဂ္ဂဒီလူခွေကောင်စီရဲ့ဆုံးဖြတ်ချက်ကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးတော့စစ်ကောင်စီကပယ်ချလိုက်ပါတယ်ဒီသတင်းနဲ့အတူရခိုင်မှာ AA ရဲ့အုတ်ချုပ်ရေးစစ်ကောင်စီဘက်ကဘယ်လိုသဘောထားရှိပါသလဲ
ကျွန်တော်တို့ကတောက်ချောက်စာရင်းပြီးခဲ့တဲ့တပ်ပွဲနေတော်ဒီမြန်မာစစ်တပ်အနေနဲ့ဟိုအနောက်ရှေ့ပြည်မှုကြီးကိုဟိုတောက်ချောက်ဟိုလုံဆောင်နေတော်ဖြစ်ပါတယ
် AA ပြောခွင့်ရပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်စစ်ကြံလက်နက်တွေဖယ်ရှားရေးအမေရိကန်ကအာရှပစိဖိတ်ဒေသကိုကူညီပေးတော့မှာဖြစ်ပါတယ်ဆီယနာသိမ်းမှုစန့်ကျင်တဲ့တော်လန်တကြံဆင်နွှဲဖို့တော်လန်ရေးအင်အားစုတွေကတိုက်တွန်းလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းနိုင်နဲ့အလိမ္မာတို့ပြောပြပေးကြပါအောင်ရှင
်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့ယာတုတက်တန်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီကတစ်နှစ်ထပ်တိုးပေးလိုက်ပြီးလူခွင့်ရေးကောင်စီရဲ့50နဲ့51ကြိမ်မြောက်ညီလာခံနေမှာနှုတ်တိုက်တင်သွင်းပြီးတတိယကော်မတီရဲ့52ကြိမ်မြောက်လူခွင့်ရေးညီလာခံမှာတော့အစီအခါစာတင်သွင်းဖို့ညွှန်ကြားလိုက်ပါတယ်။ဒါပြင်လူခွင့်ရေးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေဖြစ်ပေါ်ပြောင်းလဲမှုတွေကိုစောင့်ကြည့်ပြီးလက်ရှိပြည်ပကပြည်လဲရေးအတွက်လိုအပ်တဲ့အကြံပြုချက်တွေဆက်လက်ပေးသွားဖို့လည်းတဘာတည်းတောင်းဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းမှာလူခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးရုံွယ်ဖွင့်ရေးလိုအပ်တယ်ဆိုတာကိုလည်းလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာထပ်လောင်းဖော်ပြထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်အဖြစ်လက်ရှိမှာတော်မန်ဒူးစ်ကတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံနဲ့အတူမြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့ဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်တွေရဲ့ယာရုတက်တန်းကိုလည်းတစ်နှစ်စီထပ်တိုးဖို့လူခွင့်ရေးကောင်စီကတဘာတည်းဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နဲ့တိုင်းပြည်မှာအရက်ဖက်အုပ်ချုပ်ရေးပြန်လည်ဖော်ဆောင်ဖို့အတွက်မြန်မာစစ်တပ်ကိုနိုင်ငံတကာဖိအားတွေပို့ပေးကြဖို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးမီရှယ်ဘာရှလက်ကဇန်နဝါရီလ29ရက်နေ့မှာတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာရိုဟင်ဂျာတွေအပေါ်မြန်မာလူညွန်ရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးရုံးတပ်ဖြတ်မှုအဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်လိုက်တဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်တချို့စတင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒุลမိုမင်းကမနေ့ဧပြီလ4ရက်နေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကိုပြောဆိုပါတယ်ဝါရှင်တန်ဒီစီမြို့တော်ကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒุลမိုမင်းကိုဝန်ကြီးဘလင်ကင်ကမနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာတွေ့ဆုံပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တသန်းလောက်ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရည်ရွယ်မှုနဲ့အကူအညီပေးမှုတွေအပေါ်ကျေးဇူးတင်တဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောဆိုပါရယ်မြန်မာစစ်ကောင်စီဘက်ကရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပေမဲ့အရင်အစိုးရနဲ့သဘောတူခဲ့တဲ့ဒုက္ခသည်ပြန်လက်ခံရေးသဘောတူညီချက်ကိုအကောင့်ထည့်ဖော်မယ်လို့မျှော်လင့်တဲ့အကြောင်းမကြာသေးခင်လပိုင်းနေ့အတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးကပြောဆိုထားပါရယ်ခင်ဗျာယူကရိန်းနိုင်ငံအတွင်းရုရှားတပ်ဖွဲ့တွေရဲ့ရက်စက်တဲ့လှုပ်ရက်တွေဟာစစ်ရာဇဝမှုမြောက်ပြီးအရေးယူဖို့လှုပ်ဆောင်သွားမှာဖြစ်တဲ့အကြောင်းအမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆယ်လီဗန်ကမနေ့ဧပြီလ4ရက်နေ့ကအင်ဂျူတော်သတင်းသာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါပေမဲ့လည်းလူမျိုးရုံးတပ်ဖြတ်မှုအဖြစ်တော့မတတ်မတ်သေးတဲ့အကြောင်းမြန်မာနိုင်ငံအခြေအနေနဲ့နိုင်ရှင်ပြီးပြောဆိုသွားပါတယ
်။ Rohingya in Burma constituted genocide. That was a lengthy process.
မြန်မာနိုင်ငံမှာ Rohingya တွေအပေါ်အစုလိုက်တပ်ဖြတ်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တယ်ဆိုပြီးအမေရိကန်နိုင်ငံသားကြီးဌာနကမကြာသေးခင်ကပဲတတ်မှတ်ခဲ့ပါတယ်။လူတွေအစုလိုက်တည်ဆုံမှုတွေ Rohingya တွေတဲကလူဦးရေအစိတ်အပိုင်းအတော်များများကိုဖမ်းဆီးချုံနောင်တာတွေစတဲ့အချင်းအတော်ကြာရယူခဲ့တဲ့တပ်တွေအထောက်အထားတွေကိုအခြေခံပြီးတတ်မှတ်ခဲ့တာဖြစ်ပါတယ်လို့အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောဆိုသွားတာပါ ရိုဟင်ဂျာဆိုတဲ့အမည်ကိုအတိအမှန်မပြုတဲ့မြန်မာနိုင်ငံအတွင်းလူမျိုးရေးတပ်ဖွဲ့ဝင်တွေရဲ့နှစ်ပေါင်းများစွာကျူးလွန်ခဲ့တဲ့ညှဉ်းပန်းနှိပ်စက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်တဲ့ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့မတ်လ21ရက်နေ့မှာသတ်မှတ်ကြေညာခဲ့ပါတယ်ယူကရိန်းမှာရုရှားကလူမျိုးရုံးတပ်ဖြတ်မှုကျူးလွန်တယ်မကျူးလွန်ဘူးဆိုတာကိုသတ်မှတ်ရမှာလဲဒီလိုအလားတူသတ်မှတ်တဲ့ဘောင်းအတွင်းတစ်ဆက်တစ်ဆက်ထဲရထားတဲ့အထောက်အထားအချက်အလက်တွေကိုအခြေခံပြီးဆုံးဖြတ်မှာဖြစ်တဲ့အကြောင်းနဲ့စောင့်ကြည့်နေတဲ့အကြောင်း Jake Sullivan ကပြောပါတယ်အခုအချိန်ထိတော့လူမျိုးရုံးတပ်ဖြတ်မှုမြောက်တယ်လို့မသတ်မှတ်သေးတဲ့အကြောင်းနဲ့ကျူးလွန်ခဲ့တဲ့ရက်ဆက်တဲ့ရာဇဝမှုတွေအတွက်အရေးယူပိတ်ဆို့မှုတွေထပ်ပြီးချမှတ်မယ်အကြောင်းပြောဆိုသွားပါတယ်ရုရှားနဲ့မြန်မာနိုင်ငံကစစ်တပ်တွေရဲ့မြေမြုပ်ပိုင်းအုံပြမှုတွေဟာမြန်မြန်မိုင်းတာစီရဲ့နိုင်ငံတကာသဘောတူညီချက်အောင်မြင်ရေးကိုအဟံတာဖြစ်စေတဲ့အကြောင်းမနေ့ဧပြီလ၄ရက်နေ့ကကုလသမဂ္ဂရဲ့မြန်မြန်မိုင်းအကြောင်းအသိပညာပေးရေးနဲ့ထောက်ပံ့ရေးဆိုင်ရာနိုင်ငံတကာနေ့မှာနိုင်ငံတကာမြန်မြန်မိုင်းတာစီအဖွဲ့ ICBL ရဲ့ညွှန်ကြားရေးမှူးဟက်တာဂွဲရာကပြောကြားလိုက်ပါတယ
် An ongoing use of in Myanmar by the government has also shown that the mine
contractor Russia တပ်တွေမိုင်းတွေထပ်ပြီးသုံးလာတာမြန်မာနိုင်ငံမှာအစိုးရတပ်တွေကဆက်သုံးနေတာတွေကိုကြည့်ရင်မြေမြုံမိုင်းတားဆီးရေးသဘောတူညီချက်အောင်မြင်မှုဆိုတာအနောက်ရှေ့အဟံတားမရှိမူးချအောင်မြင်မယ်လို့ပြောလို့မရနိုင်သေးတာကိုပြနေပါတယ်လွန်ခဲ့တဲ့25နှစ်ကချမှတ်ခဲ့တဲ့သဘောတူညီချက်နဲ့အညီအရသာပြည်သူတွေကိုအကာအကွယ်ပေးနိုင်ရေးအတွက်ဘယ်နေရာမှာဖြစ်ဖြစ်မြေမြုံမိုင်းသုံးဆွဲမှုတွေကိုနိုင်ငံတကာကပြင်းထန်စွာကန့်ကွက်ရှုံချသင့်ပါတယ်လို့ ICBA ရဲ့ညွှန်ကြားရေးမှူးဟက်တာဂွဲရာကကုလသမဂ္ဂဌာနချုပ်မှပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့25နှစ်အတွင်းကမ္ဘာမှာမြေမြုံပိုင်း53တန်းကျော်ကိုဖျက်ဆီးနိုင်ခဲ့ပြီးပောက်ကွဲစေတဲ့လက်နက်တွေဖယ်ရှားရေးခီးရှေကြီးမှာတက်ဆိုင်ရာနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမနေ့ကအခမ်းအနားမှာကုလသမဂ္ဂအရာရှိတွေကချီးကျူးပြောဆိုကြပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံ50ကျော်မှာဒီကနေ့အထိအရသားကိုထိခိုက်ဒဏ်ရာရစေတဲ့မြေမြုံပိုင်းတွေ73နေဆဲဖြစ်တဲ့အကြောင်းထောက်ပြပြောဆိုပါတယ်မြန်မာနိုင်ငံအတွင်းလက်နက်ကန်ပဋိပက္ခဖြစ်ပွားရာနေရာတွေမှာစစ်တပ်ဖက်ကရောတိုင်းရင်းသားလက်နက်ကန်အဖွဲ့အစည်းတွေကပါမြေမြုံမိုင်းအုံပြူတာတွေရှိနေတယ်ဆိုပြီးဒီနှစ်ပိုင်းနိုင်ငံတကာမြေမြုံမိုင်းတားဆီးအဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေမှာဖော်ပြထားကြပါတယ်ခင်ဗျာ
VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 5953ညာไลโทมิเตอร์25 kHz 7883ညไลโทมิเตอร์32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာไลไลมิเตอร์190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်ဗီဒီယိုကနေနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအလေးပါပါရုရှားသမ္မတဗလာဒီမီယာပူတင်ကိုစစ်ရာဇဝတ်မှုမြောက်တဲ့တရားစီရင်မှုနဲ့ရင်ဆိုင်ရမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ပြောလိုက်ပြီးတရက်ကြာမှာပဲယူကရိန်းမှာအရက်သားတွေတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကဒီကနေ့အင်္ဂါနေ့အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ဒီအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ခရစ်တိုရဲ့တင်ပြချက်တွေအပါအဝင်ယူကရိန်းသမ္မတဗလာဒီမီယာဆလန်စကီးကလည်းမင်းကွန်းပြောမှာပါမကြသေးသည့်ရက်တွေအတွင်းယူကရိန်းမြို့တော်ခီဖနာကဘူချာမြို့ကလေးမှာရုရှားတပ်ဖွဲ့တွေကျူးလွန်ခဲ့တာတွေကိုဆွေးနွေးခဲ့တဲ့အကြောင်းယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဒမက်ထရိုကူလဘာကပြောပါတယ်။ရုရှားဘက်ကတော့ဘူချာမြို့အတွင်းအရက်သားတွေကိုတပ်ဖြတ်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကိုညှင်းဆို့ထားပြီးရုရှားနိုင်ငံသားရဲ့ဝန်ကြီးဆေးဂီလက်ဗရိုကရုရှားစန့်ကျင်ရေးကိုလှုံ့ဆော်မှုအဖြစ်တမင်ဇလန်းဆင်ထားတာလို့ဆိုပါတယ်။ကုလသမဂ္ဂဆိုင်ရာရုရှားတပ်မတ်ကြီးကလည်းအင်္ဂါနေ့လုံခြုံရေးကောင်စီအစည်းအဝေးမှာဖြည့်ရမှန်အထောက်အထားတွေတင်ပြမယ်လို့ပြောပါတယ်။ယူကရိန်းရဲ့တောင်းဆိုချက်အရရုရှားရဲ့ကျူးလွန်မှုတွေကိုထုတ်ဖော်ဖို့အထောက်အထားတွေစုဆောင်းပေးတဲ့နိုင်ငံစုံအစိုးရရှေ့နေအဖွဲ့တွေကိုထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောကြားခဲ့ပါတယ်ရှင်။ယူကရိန်းအရှေ့တောင်ပိုင်းမှာထိုးစစ်ဆင်မှုရုရှားတပ်ဖွဲ့တွေကပြင်ဆင်နေတယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။ရုရှားတပ်ဖွဲ့တွေကယူကရိန်းအရက်သားတွေကိုတမင်တပ်ဖြတ်ကျူးလွန်တဲ့အထောက်အထားတွေညှာလာနေတာနဲ့ပတ်သက်ပြီးယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစည်းအဝေးမှာမိန့်ခွန်းပြောဖို့ပြင်ဆင်နေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းအရှေ့ပိုင်းကဒွန်ဘတ်စ်ဒေသလို့လူသိများတဲ့စစ်မှုဗဟိုအချက်အချာကြားတဲ့နယ်မြေကိုထိန်းချုပ်နိုင်ဖို့သူ့ရဲ့ရုရှားတပ်သားတွေကိုယူကရိန်းအရှေ့ဘက်ချမှတ်အင်အားဖြစ်တည်နေတာပါ ဒီလိုအင်အားဖြစ်တဲ့မို့ယူကရိန်းမျိုးတော်နာဂါမျိုးတွေကနေရုရှားတပ်တွေဆုတ်ခွာသွားတဲ့နောက်ယူကရိန်းအရသားတွေရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိခဲ့ပြီးရုရှားနိုင်ငံကိုစစ်ရာဇဝတ်မှုနဲ့အရေးယူပြီးပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့တောင်းဆိုနေတာပါဥရောပကောင်မရှင်အကြီးအကဲအာဆလာဗွန်တလန်ဟာယူကရိန်းသမ္မတဇလန်စကီနဲ့ဒီသတင်းပတ်တဲ့တွေ့ဆုံဖို့ယူကရိန်းနိုင်ငံခီဖ်မြို့ကိုသွားရောက်ဖို့စီစဉ်ထားပါတယ်ရှင်။ဒိမတ်နိုင်ငံမှာတန်တမန်အဖြစ်စီရင်တွင်ထားတဲ့ရုရှားထောင်လန့်ရေးအရာရှိသရှု15ဦးကိုဒိမတ်နိုင်ငံကနှင်ထုတ်လိုက်တဲ့အကြောင်းဒီကနေ့အင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒီရုရှားနိုင်ငံသားတွေ14ရက်အတွင်းဒိမတ်နိုင်ငံတွေကထွက်ပေးရမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နှင်ထုတ်ခံရတဲ့ထောက်လန့်ရေးအရာရှိ15ယောက်ဒိမတ်နိုင်ငံထဲမှာတရှိုလုပ်ခဲ့တယ်ဆိုတာကျွန်တော်တို့မှထောက်ထားရရှိတယ်လို့ဒိမတ်နိုင်ငံသားရဲ့ဝန်ကြီးရက်ဖတ်ကိုဖတ်ကပါလီမန်အစည်းအဝေးအပြီးသတင်းလောက်တွေကိုပြောခဲ့တာပါယူကရိန်းမြို့တော်ခီဗနာကဗူချာမြို့ကလေးမှာယူကရိန်းအရသားတွေကိုရုရှားတပ်ဖွဲ့တွေကရက်စက်စွာကျူးလွန်တဲ့လုပ်ရပ်ပေါ်ဒိမတ်အစိုးရကပြင်းပြင်းထန်ထန်ရှုတ်ချတယ်လို့ဒိမတ်နိုင်ငံဆိုင်ရာရုရှားတပ်အမတ်ကဒီကနေ့အင်္ဂါနေ့အစောပိုင်းကပြောခဲ့ပါတယ်။ဒီချိန်ထဲမှာပဲဒိမတ်နိုင်ငံကိုပီဟေဂန်မြို့တော်မှာရုရှားနဲ့တန်တမန်ဆက်ဆံရေးဆက်လက်ထားရှိဖို့တောင်းဆိုခဲ့ပါတယ်။ဒိမတ်ကမော်စကိုနဲ့တန်တမန်ဆက်ဆံရေးပြတ်တောက်ဖြစ်ဖို့ဆန္ဒမရှိပါဘူး။ဒါကြောင့်မို့ရုရှားတပ်အမတ်ကြီးနဲ့မြို့တော်ကိုပီဟေဂန်မှာရှိတဲ့တန်ရုံးကိုနှင်ထုတ်ဖို့မပါဝင်ပါဘူးလို့ဒိမတ်နိုင်ငံသားရေးဝန်ကြီးမစ္စတာကိုဖတ်ကဆိုပါတယ်။ပြင်သစ်နိုင်ငံကနေရုရှားတန်တမန်35ဦးကိုတနင်္လာနေ့တုန်းကနှင်ထုတ်ခဲ့သလိုဂျာမနီနိုင်ငံကလည်းရုရှားတန်တမန်အများအပြားကိုနှင်ထုတ်ခဲ့ကြောင်းကြေညာခဲ့ပါတယ်ရှင်။သီရိလင်္ကာနိုင်ငံမှာလျှက်စင်မီပြတ်တာနဲ့ဈေးနှုန်းမြင့်တက်လာတာတွေကိုဖြေရှင်းပေးဖို့အစိုးရကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေမြို့တော်ကိုလံပိုနဲ့အနီးတစ်ဝိုက်မှာဖြစ်ပွားခဲ့ပါတယ်။နိုင်ငံတွင်းစားနပ်ရိက္ခာနဲ့ဆေးဝါးတွေလိုမရှိမဖြစ်လိုအပ်တဲ့ထောက်ပံ့ရေးပစ္စည်းတွေရှားပါးမှုနဲ့ကြုံနေရတာဟာနိုင်ငံသားငွေဝင်တာနဲ့တခြားကဏ္ဍတွေကိုပါထိခိုက်စေပါတယ်။ပြည်စစ်တာအကြအတဲနဲ့ငွေကြေးဖောင်းပွားမှုတွေပိုဆိုးလာနေတာကြောင့်တိရိလင်ကကျွန်းတကျွန်းလုံးကိုည6နာရီကနေမနက်6နာရီထိညမထွက်ရအမိန်အစိုးရကတနင်္လာနေ့ကထုတ်ပြန်ခဲ့ပါတယ်ပြခဲ့တဲ့တောက်ကြနေ့ကပဲသမရဂူဒါဘာယာရက်ချက်ဖက်ဆာကနိုင်ငံမှာအရေးပေါ်အခြေအနေကြီးညာခဲ့တာပါဆန္ဒပြသူတွေကြောင်းလမ်းတချို့ပိတ်ခဲ့ပေမဲ့တီရိလင်္ကာပြည်သူတွေဟာဆန္ဒပြပွဲတွေကိုရုံရင်ဆန်ခံမဖြစ်ပဲငြင်းငြင်းကြင်ကြင်ဆန္ဒပြခဲ့ကြပါတယ်။ယူရိုကိုလံပိုမှာဆန္ဒပြပွဲတွေထပ်လုပ်ဖို့ရှိတယ်လို့လည်းဒေတာရင်းမီဒီယာတွေကဒီကနေ့အင်္ဂါနေ့မှာဆိုပါတယ်ရှင
်။ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အလိမ်မာတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာကိုအပြင်းထန်ဆုံးရှုံချလိုက်ပြီးအတိတ်နဲ့ပြစ်ဆုံးပံမှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့ကုလသမဂ္ဂလူခွင့်ကောင်စီကဆုံးဖြတ်လိုက်ပါတယ်အန်ယူဂျီကြားကာလအစိုးရကကြိုဆိုလိုက်ပေမဲ့စစ်ကောင်စီကတော့ကန့်ကွက်လိုက်ပါတယ်ဦးတင်မောင်တန်တင်ပြပေးထားတာနားဆင်ပါရှင်
ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြို့သားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပြီးစစ်ကောင်စီကပယ်ချလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအကောင့်ထဲဖော်နိုင်အောင် NUG ဆွေးကပူးပေါင်းကူညီသွားမယ်လို့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်။စစ်ကောင်စီကတော့လူခွင့်ရေးကောင်စီဟာလုံထုံးလုံနီးနဲ့မညီဆုံးဖြတ်ချက်မှာပါရှိတဲ့အချက်တွေကလည်းခိုင်မုံမှုမရှိဘူးလို့အေဗီဒာ၄ရက်နေ့နေဆွဲနဲ့နိုင်ငံရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာပြည်သူတွေကိုအကြမ်းဖက်ဖိနှိပ်နေတာအပေါ်အပြင်းထန်ဆုံးရှုတ်ချလိုက်ပြီးအတိတ်နဲ့ပြစ်ဆုံးပါမှာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံမှုရှိရှိအရေးယူဖို့လဲကုလသမဂ္ဂလူခွင့်ရေးကောင်စီကအေဒီလာတရနေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်လူခွင့်ရေးဆိုင်ရာမြန်မာနိုင်ငံအထူးကိုယ်စားလှယ်ရဲ့လုပ်ပိုင်ခွင့်ကိုလည်းတစ်နှစ်ထပ်တိုးပေးလိုက်ပါတယ်ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာထိုးနဲ့တိုက်ခိုက်ရန်ရည်ရွယ်ပြီးလူခွင့်ရေးကောင်စီဟာနာယီများစွာအချိန်ဖြုန်းခဲ့တယ်လို့စစ်ကောင်စီကကြေညာချက်မှဆိုပါတယ်။ NUG လူခွင့်ရေးဝန်ကြီးဥအောင်မျိုးမင်းကတော့အခုလိုပြောပါတယ
်။စစ်တပ်ကတော့သူတို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေနိုင်ငံတကာရာဇဝတ်မှုချိုးဖောက်မှုတွေကျူးလွန်မှုတွေအကုန်လုံးကိုဘယ်တော့မှဝန်ခံတာမရှိပါဘူး။ဒါကသမိုင်းစဉ်ဆက်တစ်ခုလုံးမှထင်ရှားတဲ့အထောက်အထားဖြစ်ပါတယ်။ဘလောက်ထိပဲညှဉ်းဆန်ညှဉ်းဆန်သူတို့ရဲ့ညှဉ်းဆန်မှုကဘလို့မှကျွန်တော်အယားမထင်တော့ဘူး။အခုလိုမျိုးခစ်မီ IT နီးစနစ်တွေနဲ့အခုချက်ချင်းဖြစ်အခုချက်ချင်းကဘာကတည်တဲ့ကာလမျိုးမှာသူတို့ရဲ့ကျူးလွန်မှုတွေကထောက်ဖြတ်လို့လည်းမရသလိုဒါကို
ပလုံးမှာညှင်းဆန်လို့မရတဲ့အခြေအနေမျိုးဖြစ်နေပါတယ်အဲ့တော့သူတို့ရဲ့လိန်ညာညှင်းဆုံမှုကိုအမှန်တရားအတိုင်းကျွန်တော်တို့ကြုံတွေ့ကြရတဲ့ပြည်သူတွေရဲ့အတန်နဲ့အလွယ်တကူခြေဖြတ်နိုင်ပါတယ်အလားတူပဲလွတ်လပ်စွာအသေးပင်ဖွဲ့ခြင်းနဲ့ဖွဲ့စည်းခွင့်အတိမတ်ပြုရေးပြဋ္ဌာန်းချက်နဲ့လုံတမာတွေကိုအာဓမ္မစေခိုင်းမှုဆိုင်ရာပြဋ္ဌာန်းချက်တွေကိုစစ်ကောင်စီကချိုးဖောက်တဲ
ဒီရဲဘော်ပေါ့နော်ကျွန်တော်တတ်ထူတွင်ကရဲဘော်ချမ်းမြေကျော်ကကျွန်တော်တို့တနက်နဲ့ဆန္ဒပြနေချင်တနက်နဲ့ပြစ်ခံပါဒါကလည်းအားရလို့မှရောက်နေပါတယ်ခင်ဗျာ
နောက်တစ်ခါဒုံတော်လာအဲ့ဒီရွာမှာကစက်တယောက်ကိုမိရှုထဲမှာကျွန်တော်တတ်ထူတွင်ကမေးရောက်ပါပါတယ်ခင်ဗျာအခုလိုလူခွေရေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလူခွေရေကောင်စီဆုံးဖြတ်ချက်တွေအကောင့်ထဲပေါ်လာအောင်
ဟိုဆုံးဖြတ်ချက်တီထွက်လာအောင်လူခွင့်ရေးဆိုင်ရာဆုံးဖြတ်ချက်ထွက်လာအောင်လဲကျွန်တော်တို့တိုက်တွန်းခဲ့ပါတယ်ဒီရောက်နေမပြီးသေးပါဘူးဒီမှာပါဝင်တဲ့ဆုံးဖြတ်ချက်တွေမှာအကြမ်းဖက်စစ်ကောင်စီကိုလက်နက်ပိတ်ဆို့မှုတွေရက်တံမှုစီးပွားရေးပိတ်ဆို့ရေးယူမှုတွေလှုပ်ဆောင်ဖို့တချိန်တည်းမှာရင်ကျူးလွန်တဲ့စစ်ရာဇဝေးကောင်စစ်ကောင်ဆောင်တွေကိုအရေးယူနိုင်မှုအတွက်ဆက်လက်ပြီ agency အမျိုးမျိုး၏ကြွန့်ကျင်မှုများတွင်နိုင်ငံရေးသွတ်သွင်းတာဖြစ်တယ်လို့စစ်ကောင်စီနိုင်ငံကြီးဝန်ကြီးဌာနရဲ့ကြေညာချက်ကပြောဆိုထားကြောင်းပါခင်ဗျာ
။ဥတမောင်တမ်းမရှင်ရခိုင်တရားရေးစီရင်မှုအကြောင်းသတင်းကိုတင်ဆက်ပေးခြင်းပါတယ်။ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့ထိန်းချုပ်မှုတိတ်မရှိတဲ့ပြည်နယ်တောင်ပိုင်းကကြောက်ဖြူတောင်ကုန်းနဲ့ရမ်းပြဲမြို့နယ်တွေမှာ ULAAA ကနေလှုပ်ဆောင်နေတဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးပြီးတော့နှောက်ယှက်နေတယ်လို့ AA ကဆွဆွဲလိုက်ပါတယ်။အခုလိုဆက်ပြီးတော့စစ်ကောင်စီအနေနဲ့ ULAAA ရဲ့လုပ်ငန်းတွေကိုဆက်ပြီးတော့နှောက်ယှက်နေမယ်ဆိုရင်တိုက်ပွဲတွေဖြစ်ပွားလာနိုင်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောခွင့်ရခိုင်ဒုခကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ရခိုင်ပြည်နယ်မှာရခိုင်တိုင်းရင်းသားလက်နက်ကိုင် AA အဖွဲ့နဲ့စစ်တပ်တို့အကြား2019ခုနှစ်ကအပြစ်ခတ်ရက်စဲခဲ့ပြီးတဲ့နောက် AA အဖွဲ့ကအုပ်ချုပ်ရေးနဲ့တရားစီရင်ပိုင်းတွေကိုအာရုံစိုက်လှုပ်ဆောင်နေပါတယ်။ AA အင်အားကောင်းတဲ့နေရာတွေမှာတရားသူကြီးတွေ၊ရှေ့နေတွေ၊ဒေသခံရခိုင်ပြည်သူတွေပါဝင်တဲ့ ULA တရားရုံးတွေကိုမြို့နယ်အလိုက်ဖွင့်လှစ်ထားပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းမြို့နယ်တချို့က ULA AA တရားစီရင်နဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစစ်ကောင်စီဘက်ကအင်အားသုံးနှောက်ယှက်နေတယ်လို့AA ပြောခွင့်ရခိုင်ဒုခကပြောပါတယ်ဒီကနေ့ဧပြီလ5ရက်နေ့ကကျင်းပတဲ့ ULAAA ကပြုလုပ်တဲ့ online သတင်းစာရှင်းလင်းပွဲအတွင်း AA ဆောင်ရွက်နေတဲ့တရားစီရင်လုပ်ငန်းတွေနဲ့ပတ်သက်ပြီး VOA သတင်းဌာနကမေးမြန်းတဲ့မေးခွန်းကိုခိုင်ဒုခကအခုလိုဖြေဆိုခဲ့တာပါ
လက်ရှိရခိုင်ပြည်မှာတည်ဆောက်နေတဲ့ Auxiliary Radio Radio ကိုပါစိုက်ကောင်စီဘက်က
လက်ရှိရခိုင်ပြည်နယ်မှာတည်ဆောက်နေတဲ့အုပ်ချုပ်ရေးတရားစီရင်ရေးတွေကိုစစ်ကောင်စီဘက်ကကျွန်တော်တို့ကိုတောက်လျှောက်စားရေးပြီးတော့ကန့်ကွက်နေတာတွေမြေပြင်မှာလည်းမြန်မာစစ်တပ်အနေနဲ့အနှောက်အယှက်ပေးနေတာတွေစတိုက်လို့ဆောင်နေပါတယ်။ဥပမာအခုကြောက်ဖြူရန်ပြဲတောင်ကုန်းမြို့နယ်တွေဘက်မှာကျွန်တော်တို့တရားရုံးတွေကိုလာပြီးမြန်မာစစ်တပ်ဘက်ကအင်အားသုံးပြီးတော့နှောက်ယှက်နေတာတွေရှိတယ်။နောက်ပြီးတော့ကျွန်တော်တို့ရခိုင်ဒေသမှာလုပ်နေတဲ့တဟဇာတာဖြည့်ရေးမွတ်စလင်တိုင်းဝိုင်းနဲ့ကျွန်တော်တို့ဂျားမာတဟဇာတာဖြည့်ရေးတွေလုပ်နေတာရှိတယ်။အဲဒါကိုမြန်မာစစ်တပ်ဘက်ကဒါကိုလုံးဝမလုပ်နဲ့မွတ်စလင်တွေကိုလုံးဝမစည်းရုံးနဲ့ပေးဆောင်တာတွေမလုပ်နဲ့ဆိုတာမျိုးကန့်ကွက်တာတွေရှိနေပါတယ်။
ULAAA ရဲ့လုပ်ငန်းတွေကိုအခုလိုစစ်ကောင်စီဘက်ကလုံရက်တွေကြောင့် AA နဲ့စစ်ကောင်စီအကြားအခု2022ခုနှစ်ထဲမှာတိမာမှုတွေတိုးလာတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီဘက်ကဆက်ပြီးနှောက်ယှက်နေမယ်ဆိုရင်တော့တိမာမှုတွေကနေတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်း AA အဖွဲ့ပြောခွင့်ရခိုင်တုခါကဒီနေ့သတင်းစာရှင်းလင်းပွဲမှာ VOE ကိုပြောသွားပါတယ
်။မြန်မာစစ်တပ်နဲ့ကျွန်တော်တို့ ULAAA ဥဆောင်တဲ့ရပိုင်ပြည်သူအစိုးရကမှတက်မှမှုအစိုးရတို့ဒီလပိုင်ဒီမှာမင်းတက်လာဆိုဟိပါ
မြန်မာစစ်တပ်နဲ့ကျွန်တော်တို့ ULAAA ဥဆောင်တဲ့ရခိုင်ပြည်သူအစိုးရကမှတက်မှမှုတို့လည်းဒီလပိုင်တွေမှာမြင့်တက်လာတာရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့မြင့်တက်လာတဲ့တက်မှမှုတွေကိုရှော့ချပြီးတော့ထိတ်တက်ရင်ဆိုင်မှုတွေမဖြစ်အောင်ဂျားလူတွေကတဆင့်ကျွန်တော်တို့နဲ့တို့ကမှအပြန်အလှန်စကားပြောနေတာတွေရှိပါတယ်။သို့တော်လည်းမြန်မာစစ်တပ်ဘက်ကအခုလိုဆက်ပြီးတော့လှုပ်လာမယ်ဆိုရင်တက်မှမှုကနေတဆင့်ထိတ်တဲ့ရင်ဆိုင်မှုအထိရောက်မလာနိုင်ဘူးလို့တော့ပြောလို့မရပါဘူး။ဒါကြောင့်ဒီကိစ္စကိုမြန်မာစစ်တပ်ဘက်ကတတိထားလှုပ်ဆောင်ဖို့ပြောချင်ပါတယ်
။ဒီနေ့အွန်လိုင်းမှာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်း NUG အမျိုးသားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့ AA တပ်ဖွဲ့ပူးပေါင်းဆောင်ရွက်ဖို့ရှိမရှိကိုလည်းသတင်းတောက်တွေမေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ခိုင်တုခါကအခုလိုတုံ့ပြန်ပါတယ
်။ NUG နဲ့နောက်တော့ကျွန်တော်တို့တရားဝင်ပြည်သူ့ဆောင်မင်းပါဆိုရင်နောက်တစ်ခုကငွေဥဒေါ်လာတွေမှာအေအနေနဲ့ပါဝင်ဖို့ဟိလာဆိုတော့ကတော့ဒီမေပါလာတို့ကကျွန်တော်တို့
အင်ယူဂျီနဲ့ကျွန်တော်တို့တရားဝင်ဆွေးနွေးထားတာမရှိပါဘူးအဲဒါကြောင့်ဘာတွေဆွေးနွေးထားလဲဆိုတာဆက်ပြောစရာမရှိပါဘူးငွေဥဒေါ်လာကြီးမှာပါဖို့ရှိလားဆိုတဲ့မေးခွန်းကတော့စီးရေးကိစ္စတွေပါနေတာကြောင့်ကျွန်တော်အနေနဲ့ဖြေဆိုဖို့အဆင်မပြေပါဘူးငွေဥဒေါ်လာကြီးစတဲ့နေ့ကလေးကဒီနေ့ထိကျွန်တော်တို့စီကိုဆက်သွယ်လာတဲ့တနိုင်ငံလုံးက PDF အဖွဲ့ပြီးအတော်များများရှိပါတယ်တော်မြဲလေတချို့ကဆက်သွယ်မဲ့လမ်းကြောင်းမသိတာတွေဥပမာဆက်သွယ်ရေးလမ်းကြောင်းပြောင်းပြီးတော့ဆက်သွယ်လာတာတွေလည်းရှိပါတယ်ကျွန်တော်တို့ဖွဲ့စည်းအပါအဝင်ကျွန်တော်တို့ညီတော်မမိတ်အဖွဲ့နဲ့ဆက်သွယ်ရထားတဲ့ PDF တွေကိုတီးခြားစစ်စစ်ပြီးတော့သူတို့ရဲ့လှုပ်ဆောင်ချက်ခေါင်းဆောင်တွေရဲ့အရည်အသွေးစွမ်းဆောင်မှုတွေပေါ်မှာမူတည်ပြီးတော့ကုညီသိမကူညီသိဆိုတာကတော့ကတပွဲချင်းနေတဲ့တော့လကောင်းညီတော်မမိတ်ကြားမှာတော့လကောင်းဆွေးနွေးတိုင်ပင်လှုပ်ဆောင်သွားဖို့ရှိပါတယ
် AA အဖွဲ့နဲ့အလို့သဘောတွေးဆောင်လို့ကြောင်း NUG ဘက်ကမကြခင်ကပဲကန့်လန့်ထားပါတယ်အေဘက်ကတော့တွေးမတွေးကိုမဆုံးဖြတ်ရသေးဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားပါတယ်။အေအနေနဲ့ရခိုင်ပြည်နယ်အရေးကိုရှေ့တန်းတင်တဲ့ရခိတလမ်းစဉ်ကိုသွားနေတာခရီးတစ်ဝက်ရောက်နေပြီဖြစ်တဲ့အတွက်တခြားသောကိစ္စတွေမှာပါဝင်ဖို့မရှိဘူးလို့အေအဖွဲ့ပြောခွင့်ရခိုင်တုခကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းစစ်အာဏာရှင်အမြင့်ပြည့်ရေးလှုပ်ဆောင်နေကြသူတွေကိုကိုကျင်းစာတယ်လို့အတိအမှတ်လည်းပြုတယ်လို့သူကပြောကြားသွားခဲ့ပါတယ်ခင်ဗျာ။
ကိုငင်းကြမှာရှင်စစ်ကြက်လက်နက်တွေဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုကကူညီပေးနေတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ကမ္ဘာတဝန်းကအရက်သားပြည်သူတွေရဲ့လုံခြုံရေးတည်ငြိမ်ရေးတိုးတက်စေဖို့အမေရိကန်ပြည်ထောင်စုကစစ်လက်နက်ဖျက်သိမ်းရေးနဲ့မြေမြုံပိုင်းရှင်းလင်းရေးအစီအစဉ်တွေကိုဆက်ပြီးတော့လှုပ်ဆောင်ပေးနေပါတယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့လက်နက်ရှင်းလင်းရေးနဲ့လျှော့ချရေးဆိုင်ရာအစီအစဉ်အကြီးအကဲကပြောကြားလိုက်ပါတယ်။အာရှပစ္စည်းပိတ်ဒေသမှာအမေရိကန်ကစစ်ကြက်လက်နက်နဲ့မြေမြုံပိုင်းရှင်းလင်းရေးလုပ်နေတဲ့ကိစ္စကိုဂျယ်ရီ ဂယ်ဘတ်ကဒီကနေ့တယ်လီဖုန်းကနေတဆင့်သတင်းနောက်တွေကိုပြောကြားခဲ့တာပါ။ရန်ကုန်ကလာတဲ့သတင်းမဆုမျက်မွန်တင်ပြပေးထားပါဗျ။အ
ာရှပစိဖိတ်ဒေသမှာစစ်ကြံလက်နက်နဲ့မြေမြုံပိုင်းရှင်းလင်းရေးအစီအစဉ်တွေလုပ်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနရဲ့လက်နက်ရှင်းလင်းရေးနဲ့လျှော့ချရေးဆိုင်ရာအစီအစဉ်အကြီးအကဲဂျယ်ရီ ဂယ်ဘတ်ကဒီကနေ့သတင်းနောက်တွေကိုတယ်လီဖုန်းပေါ်ကနေရှင်းပြခဲ့ပါဗျ။စစ်ပွဲပဋိပက္ခတွေပြီးဆုံးသွားတဲ့အချိန်စစ်ကြံလက်နက်တွေနဲ့မြေမြုပ်ပိုင်းအန်ဒီယာတွေဟာဆယ်စုနှစ်နဲ့ချီဆက်လက်ကြာရှိနေနိုင်သေးတဲ့အတွက်အမေရိကန်ပြည်ထောင်စုကရှင်းလင်းရေးအစီအစဉ်တွေကို1993ခုနှစ်ထဲကဆောင်ရွက်နေတယ်လို့အကြီးအကဲ Gilbert ကပြောပါတယ်။စုစုပေါင်းဒေါ်လာ4ဘီလျံကျော်30ကူညီရှင်းလင်းနေတဲ့အစီအစဉ်တွေထဲမှာအာရှပစိဖိတ်ဒေသမှာလည်းအလေးထားလုပ်နေတဲ့အကြောင်းအခုလိုပြောကြားခဲ့ပါတယ
်has always been
particularly
important to us and a top priority
for the United States. အရှိတောင်အရှောင်းနယ်ပစိဖိတ်ဂျွန်ဒီဒါတွေကအမေရိကန်ပြည်ထောင်စုရဲ့လူသားချင်းစာနာမှုဆိုင်ရာမိုင်းရှင်းလင်းရေးအထောက်ဆောင်ရွက်မှုတွေဟာအမေရိကန်အတွက်အရေးကြီးတယ်လို့ဒေသတွင်းမှာမပေါက်ကွဲသေးတဲ့စစ်ကြံလက်နက်တွေအများကြီးရှိနေတဲ့အခြေအနေကြောင့်ဦးစားပေးလုပ်နေရတဲ့ကိစ္စတခုဖြစ်ပါတယ်
ရေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့စစ်ကြက်လက်နက်တွေနားမှာနေထိုင်နေကြရတဲ့အရသာပြည်သူတွေဟာနေ့စဉ်လုပ်ငန်းဆောင်တာတွေလုပ်နေရင်းတွေကိုမိုင်းနှင်းမိတဲ့အတွက်တရားပါထိခိုက်ဒဏ်ရာရမှုတွေအသက်တည်ဆုံးမှုတွေအထူးဖြစ်ကြရတာကိုလည်းသူကထောက်ပြပါတယ်။အမေရိကန်အနေနဲ့အဲ့ဒီလက်နက်တွေဖယ်ရှားရှင်းလင်းနိုင်ဖို့ကူညီပေးတဲ့အခါမှာအင်ရှင်နိုင်ငံတွေအနေနဲ့လက်နက်တွေရှင်းလင်းဖယ်ရှားတဲ့ဆန်းဆောင်နိုင်မှုရှိလာအောင်အဓိကဆောင်ရွက်တယ်လို့အခုလိုသူကပြောပြပါတယ်
။ It's a process that has to be led.
by the national by our partner government, you know, in the countries where we're operating.
ကျွန်တော်တို့လက်နက်ရှင်းလင်းရေးလုပ်ငန်းလုပ်တဲ့အခါမှာရှင်းလင်းရေးလုပ်ငန်းရှင်တွေကိုအရှင်မိဘအစိုးရတွေကပူးဆောင်ရမှာဖြစ်ပါတယ်။သူတို့နိုင်ငံမှာဘလူဟာတွေကိုဦးစားပေးရှင်းလင်းမလဲဆိုတာသိနိုင်စွမ်းရှိအောင်ကျွန်တော်တို့ကကူညီခြင်းတွေအတွက်ဖြစ်ပါတယ်။အဲဒီလိုနိုင်ငံတွေကိုယ်တိုင်ဘယ်ဟာဦးစားပေးရှင်းမလဲဆိုတာကိုရွေးချယ်ပြီးပြီးဆိုမှနိုင်ငံတကာကူညီပေးသူတွေကအဲဒီဦးစားပေးစီစဉ်တွေကိုအသေးစားကောင်းတဲ့ဖော်နေအောင်အမေရိကန်ပြည်ထောင်စုကကူညီပေးပါတယ်။
နိုင်ငံတကာကပေးနေတဲ့အကူအညီတွေကိုလိုအပ်တဲ့နိုင်ငံတွေကိုထိထိရောက်ရောက်ပေးနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကညှိနှိုင်းဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့လည်းအခုလိုသူကရှင်းပြခဲ့ပါတယ်
။ So everywhere we work, we're developing this host nation authority to build up their national mine action centers.
အဲဒီအမောဖြစ်ဖြစ်အင်းရှင်နိုင်ငံတွေမှာမိုင်းရှင်းလင်းရေးစင်တာတွေတည်ထောင်စေပါတယ်။အလိုအဆုံနေရာတွေစီကိုနိုင်ငံတကာရဲ့ထောက်ပံ့ကူညီမှုတွေတကယ်ရောက်နိုင်မှုဒီလိုလုပ်တာကအထောက်အဆုံဖြစ်ပါတယ်။
အမေရိကန်နိုင်ငံသားဌာနရဲ့လက်နက်ရှင်းလင်းရေးနဲ့လျှော့ချရေးဆိုင်ရာအစီအစဉ်အကြီးအကဲ Jerry Gilbert ဖြစ်ပါတယ်။ဧပြီလ4ရက်နေ့ကကြာရောက်တဲ့နိုင်ငံတကာမြေမြုံမိုင်းဆိုင်ရာအသိပညာပေးရေးနှင့်အထိမ်းအမှတ်နဲ့နိုင်ငံသားဌာနကကမ္ဘာမြေပေါ်မှာလုံခြုံစွာလမ်းလျှောက်နိုင်ရေးလို့အဓိပ္ပာယ်ရတဲ့ To Walk the Earth in Safety 2022ဆိုတဲ့အစီအခံစာကိုထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာအာရှပစိဖိတ်ဒေသအတွင်းမြန်မာနိုင်ငံအပါအဝင်နိုင်ငံခွန်တစ်ခုမှာအမေရိကန်အကူအညီပေးနေတဲ့အချက်လက်တွေကိုလည်းဖော်ပြထားပါတယ်။ဖော်ပြချက်တွေအရစစ်တပ်အာဏာသိမ်းထားတဲ့2021ခုနှစ်မှာတော့အမေရိကန်ရဲ့လက်နက်ရှင်းလင်းရေးအကူအညီတွေမြန်မာနိုင်ငံလုံးဝမရရှိခဲ့ပေမဲ့2020ခုနှစ်ကတော့အကူအညီတွေပေးခဲ့တာကိုတွေ့ရပါတယ်။အာရှဒေသမှာ2021ခုနှစ်တုန်းကလက်နက်ရှင်းလင်းရေးအတွက်အမေရိကန်ရဲ့အကူအညီအများဆုံးရရှိတာကလာအိုနိုင်ငံဖြစ်ပြီးတော့ဒုတိယအများဆုံးကဗီယက်နမ်နိုင်ငံဖြစ်ပါတယ်။
မဆုမြတ်မော်မရှင်ထိုင်းဘက်မှာလူမောင်ခိုကူးခံရတဲ့မြန်မာတွေစီးလာတဲ့ကားတိတ်မှုတ်တဲ့သတင်းကိုတင်ပြပေးစီပါတယ်။ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ဖုတ်ပရမြို့နယ်ထဲမှာဧပြီလ5ရက်နေ့ကမြန်မာ18ဦးကိုလူမောင်ခိုတဲဆောင်လာတဲ့ကားတစ်စီးတိတ်မှောက်မှုဖြစ်ပါတယ်။မြန်မာ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒဏ်ရာရသူတွေကိုတော့မဲဆောက်ဆေးရုံကြီးနဲ့ဖုတ်ပရဆေးရုံကြီးတွေမှာကုသပေးနေပါတယ်။ဒီကြောင့်ပြည်စုံ VOA သတင်းတော့မအေးအေးမှကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ဖုတ်ပရမြို့နယ်တဲကဆိုင်မူဘတ်တန်ရောက်တွေ့လန်းဗန်ဝေးနှုတ်လူရွာအနီးလူမောင်ဖို့သမားတွေခေါ်လာတဲ့ကားတိတ်မောက်ခဲ့ပါတယ်။ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာ18ဦးကားပေါ်မှာပါလာတဲ့အတွက်10ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီနေ့ဧပြီလ5ရက်နေ့မနေ့ပိုင်းမှာတပ်ပြည်နယ်မဲဆောင်မြို့တောင်ဘက်မှာရှိတဲ့ဖုတ်ပရမြို့နယ်မှာတရားမဝင်မြန်မာ18ဦးတင်ဆောင်လာတဲ့ကရမ်းချော်ပြီးတော့စိတ်မောက်သွားတာပေါ့စိတ်မောက်သွားတာဒီမှာတရားမဝင်မြန်မာ18ဦးပါပြီးတော့ရှင်းဦးတန်ရတန်ရပြီးရှင်းဦးတန်မှာတဦးကတန်ရပြင်ခံတဲ့အတွက်မဲဆောက်မှုအထူးကြီးရောရောစီယူပို့ဆောင်ထားအခြားတန်ရ9ဦးတော့ဖုတ်ပရမြို့နယ်စီယူမှာပဲပို့ထား
တရားမဝင်မြန်မာတွေတည်ဆောင်လာတဲ့ကားတွေတိတ်မောက်မှုတွေကမကြာခဏဖြစ်နေတာပါတချို့ကတော့စစ်စေးဂိတ်တွေကိုရှောင်ကွင်းမောင်းရတာတွေကနေကားတိတ်မောက်မှုတွေဖြစ်ခဲ့ပါတယ်ဇန်နဝါရီလထဲမှာတော့ကချနာပူလီခရိုင်ဆိုင်ရွတ်မြို့နယ်ကနေထောင်ဖာဖုံကိုသွားတဲ့ကားတစ်စီးရင်တိုက်မှုဖြစ်ပြီးမတော်တဆတိမ့်မောက်တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာ၄ဦးသေဆုံးခဲ့ပြီး9ဦးလောက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်။မလာထဲမှာတော့ပရာကျုတ်ခီရီကန်ပြည်နယ်ထဲမှာကားတိုက်မှုဖြစ်ပြီး6ဦးသေဆုံးခဲ့ပါတယ်။ချုံဖော်ပြည်နယ်ထဲမှာတော့မြန်မာ35ဦးလိုက်ပါလာတဲ့ကားရဲစစ်ဆေးမှုကိုမခံဘဲထွက်ပြေးလာကြောင်းကားတိတ်မောက်မှုဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာတွေကားမောက်တိတ်ဆုံးတာတွေဒဏ်ရာရမှုတွေကဒီလပိုင်းတွေအတွင်းလစဉ်နီးပါးဖြစ်နေပါတယ်။ထိုင်းမြန်မာနယ်စပ်တွေကလည်းတရားမဝင်ရောက်လာတဲ့မြန်မာတွေကိုလည်းထိုင်းနိုင်ငံဘက်မှာအခုရက်ပိုင်းဇက်တိုက်ဖမ်းမိနေပါတယ်။ဧပြီလ4ရက်နေ့ကဖမ်းမိသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးတွေတောင်ပါဝင်နေပါတယ်။အခု5ရက်အတွင်းဖမ်းမိတဲ့မြန်မာနိုင်ငံသား260ကျော်ရှိသွားပြီဖြစ်ကြောင်းဦးမိုးကျိုးကဆက်ပြောပြပါတယ်
။ဧပြီလ4ရက်နေ့ကကျန်ရကြီးနဲ့မဲဆိုင်တို့ပါတရားမဝင်မြန်မာ60ပြီးတော့ကလေး11ယောက်81ယောက်အခါအခု2021ဧပြီလထဲမှာတရားမဝင်မြန်မာ250နဲ့တက်ရောက်နဲ့ကလေး11ယောက်ဒီ9ရက်အတွင်းမှာဧပြီလ10ရက်နေ့ရက်9ရက်နေ့ကြည့်အလုံးပေါင်း262ယောက
်အထောက်ထားမဲ့မြန်မာတွေကတော့ထိုင်းမြန်မာနယ်စပ်တွေကနေနေစဉ်ဝင်ရောက်လာနေပြီး2021ခုနှစ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့နိုင်ငံသားသားရွှေ့ပြောင်းလို့သမားအရေးအတွက်6000ကျော်လောက်ရှိမယ်လို့လဲထိုင်းနိုင်ငံမှာအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းစုပေါင်းထားတဲ့ Migrant Labor Development Network ကစီးရင်ပြုစုထားပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေကအများဆုံးဖြစ်ပါတယ်ရှင်။
မအေးမှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ရီဝက်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြအမေရိကန်နိုင်ငံရဲ့အကြောင်းကဘာတလွှားခီးသွားတဲ့အင်္ဂါညစကဝိုင်းနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ
VOA American တန်ရဲ့အင်္ဂါညမြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါလေရှင်။အပတ်စဉ်ခဏတွေမတိုင်ခင်မှာအရင်ဆုံးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ရှေ့သတင်းပတ်မှာကြာရောက်လာတော့မယ့်2022ခုနှစ်တကြံပွဲတော်ဆင်နွှဲဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။ပြည်သူတို့ကတော့ပြောစရာမရှိတဲ့အချိန်မို့တကြံပွဲမှာလည်းပြောမှာမဟုတ်ဘူးလို့ပြောတယ်လို့တချို့ကလည်းပွဲတော်ဆင်နွှဲဖို့စိုင်းပင်းနေပါတယ်။ဆီယနာတင်ထားချိန်ဖြစ်လို့တကြံကာလသဘိမ့်မောက်ဖို့စော်ဩမှုတွေလည်းရှိနေပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းနန်းလောင်ပြောပြပေးပါရှင်။
ရန်ကုန်မန္တလေးနေပြည်တော်ဆတဲ့မြို့ကြီးတွေအပါအဝင်မြန်မာနိုင်ငံတဝန်းကမြို့တွေမှာတကြံပွဲတော်ဆင်နွှဲဖို့စစ်ကောင်စီကတကြံမန်းနဲ့တွေဆောက်လုပ်ပြီးပြင်ဆင်နေပါတယ်။ဧပြီလ23ရက်ကနေ16ရက်နေ့အထိကြာရောက်မယ်တကြံပွဲတော်အတွက်ရန်ကုန်မြို့မှာတော့ပုဂ္ဂလိကတကြံမန်းနဲ့ကြီးတွေဆောက်လုပ်တာမတွေ့ရသေးပေမဲ့ဟိုတယ်ကြီးတချို့မှာတော့တီးတက်မန်းနဲ့တွေလုပ်မယ့်အစီအစဉ်ရှိပါတယ်။စစ်အာဏာသိမ်းအုပ်ချုပ်နေတဲ့ဒုတိယမြောက်နေမှာပျော်စရာအကြောင်းမရှိတာမို့ဆင်နွှဲဖြစ်မှာမဟုတ်ဘူးလို့ရန်ကုန်မြို့မှာနေထိုင်တဲ့မတ်တင်စားကပြောပါတယ်။
ဒီလိုနေနဲ့လောက်ရမဲ့ရေကတော့နော်ဒီစစ်ကောင်စီကကျင်းပတဲ့ပြည်ထောင်ပွဲမှာပါဝင်မဆင်နွှဲဖို့ပေါ့အဲဒီဟာလေးချက်ပေါ့ဒီမှာတော့လေဒီသူတို့စီကအာဏာပြန်မရမရှင်းပေါ့နော်ဒီမိုကရေစီမရမရှင်းတော့ကျော်ပွဲရှင်ပွဲတွေပြည်ထောင်ပွဲတွေပါလေဆင်းနွှဲပါဝင်ဆင်နွှဲဖို့မရှိပါဘူးရှင်ဟုတ်ချီးတွေပါလေလည်းမတော်ရှုပ်ဘူးရှင်စိတ်မလောင်ပါဘူးလေ
ရှံကုံမြို့မြို့တော်ခမ်းမရှင်မှာမြို့တော်ဝန်မနက်ဆောက်လုပ်ပြီးမန္တလေးမြို့မှာလည်းမြို့တော်ဝန်ရေကစားမနက်ကိုဆောက်လုပ်နေပါတယ်။မွန်ပြည်နယ်မှာတော့မွန်ပြည်သစ်ပါတီထိန်းချုပ်နေတဲ့အတွင်းမွန်ရိုးရတကြံပွဲတော်ကိုဆင်နွှဲဖို့ပြင်ဆင်နေတယ်လို့ဒေသခံကိုဗနာကပြောပါတယ်
။ကျွန်တော်တို့မွန်ပြည်သစ်ပါတီထိန်းချုပ်နေပြီမှာဆိုလို့ရှိရင်တော့ပြောပုံမှန်တယ်လို့ပြောရကြည့်တော့မဟုတ်ဘူးပေါ့နော်။ဒီခေါင်းစဉ်မတက်တဲ့နဲ့ဖွဲကလို့ရတယ်လို့ပြောချင်တာတားဒီကျွန်တော်တို့ကပြီးချင်တယ်ဒီပေါ်ဒီမဖြစ်တော့အခုလူဝဲကစအတကြီးပိုင်းကစံတကြံဆိုကြကြံပွဲစင်လွားကူအပြစ်မှာပဲဘာဖြစ်လို့ဆိုတော့ဒီတဲ့မနေ့တုန်းလုံးကဒီကိုဗစ်ကာလထိုင်ကာလပြည့်တဲ့ကြမှုတို့ကဒီအပြင်ထွက်လို့မရဘူးလေအဲ့တော့ဒီနေ့တကြံဆိုလို့ရှိရင်တို့ကဒီအပြင်ထွက်လို့ရတာပေါ့အပြင်ထွက်တဲ့ဆိုရဒီလူဝဲပိုင်းကဒီတကြံလေးတက်လေပဲကြာလူရပိုင်းနဲ့လူကြီးပိုင်းတွေပုံချောင်းတွေပိုင်းဘုရားကျောင်းကသွားမှာကြာအဲ့လိုပဲ
ခီးကြယ်အသွားများတဲ့နေရာတွေထဲမှာပကံသေးတာမှာတော့နေမြေတည်ငြိမ်ပေမဲ့လည်းတကြံပွဲတော်အတွက်ပျော်ပွဲရှင်ပွဲအစီအစဉ်တွေမရှိသလိုအခုအချိန်ထိခီးသွားဝင်ရောက်မှုကလည်းပုံမှန်ပဲရှိတယ်လို့ဒေသခံကိုထွတ်ကပြောပါတယ
်သူထူးခြားခြားဆိုရင်တော့ကျွန်တော်ကသိရတယ်လို့ဘုတ်ကင်နေထားနေပါတယ်ထူးခြားခြားပြောင်းလာပြီဆိုတော့အခုတည်းကျွန်တော်ထူးခြားခြားလို့အုံဘုတ်ကင်ပြောင်းဝင်နေတာမျိုးပါညာတော့ဒုတိယဒီကကနေရလဲအခုကတော့ဘာမှကိုမဝင်ဘူးငြိမ့်နေကြတာအေးစစ်စစ်ပဲဒီလိုလားလေ
မြန်မာနိုင်ငံတော်ဝန်စစ်ကောင်စီအပေါ်ဆန့်ကျင်သူတွေကိုဖမ်းဆီးထောင်ချတာတွေလူပေါင်းထောင်ချီအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့နေမြေရှင်လင်းမှုတွေရှိနေခြင်းတကြံပွဲတွေကိုတပိတ်မောက်ကြဖို့တက်ကြွလှုပ်ရှားသူတချို့ကလည်းဆော်ဩနေပါတယ်ဒီအချိန်ဟာပျော်ရွှင်ရမယ့်အချိန်မဟုတ်လို့စစ်ကောင်စီကကျင်းပတဲ့တကြံပွဲတွေမှာမပါဝင်ဖို့မုံရွာတက္ကသိုလ်ကျောင်းသားတက္ကသိုလ်ဥက္ကဋ္ဌကိုတန်းချောဦးကအခုလိုပြောပါတယ်
ဒီကြီးကလာကျွန်တော်ပြောမယ့်အချိန်လည်းမဟုတ်ဘူးအဲ့ဒီအချိန်မှာကျွန်တော်တို့စစ်ကောင်စီကနေချင်းပါတဲ့ဗဇက်မတ်တပ်တွေမှာကျွန်တော်ပြည်သူတွေကဟိုပြည်ပစုစင်းနဲ့တွားရောက်ပြီးတော့မကဲကြဘူးဒါတွေအားလုံးကိုကျွန်တော်တို့ဆက်ကျင်ကြဘူးဟိုကျွန်တော်တို့ဒီလွန်လာပြီးတစ်နှစ်တာကာလပတ်လုံးမှာပေးဆက်ခဲ့ရတဲ့ပြည်သူတွေရဲ့ဒီမိုကရေစီတူရဲတော့နေအသက်သွေးသွေးတွေကိုဟိုကျွန်တော်တို့ဗာရှိရဟိုစာနာတော်အားဖြင့်ဒီဟိုစစ်ကောင်စီရဲ့အပြော်တစ်ချက်မှာကျွန်တော်တို့လုံးဝငြင်းဆန်ကြဘူးအဲဒါကျွန်တော်ဒီပြည်သူကိုကျွန်တော်ပြောချင်ပါတယ်ဟုတ်
ရှံကုန်မြို့ကအင်းစိန်အကျဉ်းထောင်မှာလဲထောင်လင်းတကြံပွဲတော်ကျင်းပဖို့ထောင်အာဏာပိုင်တွေပြင်ဆင်နေတယ်လို့အကျဉ်းထောင်နဲ့အဝင်အထွက်ရှိသူတွေစီကသိရပါတယ်။စစ်အာဏာသိမ်းတဲ့ချိန်ထောင်လင်းတကြံနဲ့နိုင်ငံအနှံ့ကျင်းပမဲ့တကြံပွဲတွေကိုပူးပေါင်းပါဝင်ခြင်းမပြုဖို့အင်းစိန်ထောင်လင်းကနိုင်ငံရဲ့အကျဉ်းသားတွေကလည်းသဘောထားထုတ်ပြန်ထားပါတယ်။ပြည်ခဲ့တဲ့2023ခုနှစ်တကြံကာလတုန်းကတော့အတာအိုးတပိတ်၊တွေးမသိတပိတ်၊မုံလုံးရေပေါ်တပိတ်၊ဝ ဒီနေ့ကျွန်တော်တို့ကလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြို့သားညီညီရေးဆိုရအန်ယူဂျီတို့ရဲ့ဝန်ထမ်းချင်းတပိတ်စုတောင်းတပိတ်စသဖြင့်ပုံစံမျိုးစုံနဲ့တကြံအကျိုးနည်းကနေနှစ်ဆန်းတည့်ရက်နေ့အထိတော်လန်တကြံတပိတ်တွေမှာပါဝင်လို့အတော်များများရှိခဲ့ပါတယ်။ 2022ခုနှစ်တကြံပွဲတော်ဆင်နွှဲဖို့ပြင်ဆင်နေကြတဲ့အကြောင်းနှမ်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကိုအောင်အောင်စီစဉ်တင်ဆက်ထားတဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနားဆင်ပါရှင်။
ပင်လယ်နက်ရဲ့ပလဲစိတ်ကမ်းလို့လူသိများကြတဲ့ယူကရိန်းနိုင်ငံရဲ့အဓိကကျတဲ့ပင်လယ်စိတ်ကမ်းမြို့အိုဒက်ဆာကောင်းငင်မှာရုရှားမစ်ဆိုင်တန်ကြောင့်မီဂိုလုံးတွေဖုံးလွှမ်းနေတာကိုတွေ့နေရတာပါ။အိုဒက်ဆာမှာယူကရိန်းရေတပ်ရဲ့ဌာနချုပ်ရှိတာကြောင့်လဲရုရှားစစ်တပ်မတွေနဲ့တိုက်လေရင်တွေဟာဒေသရင်းကယူကရိန်းတပ်တွေကိုထောက်ပံ့ပေးနေတဲ့စီတူလောင်ယုံတွေကို ပြစ်ခတ်တိုက်ခိုက်တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ယူကရိန်းတာဝန်ရှိသူတွေကတော့တိုင်းပြည်ရဲ့ရေးပါတဲ့နေရာတွေကိုရုတ်မာတဲ့အကြံစီနဲ့ဖျက်ဆီးနေတာဖြစ်တယ်လို့ဆိုပါရယ်ရုရှားရဲ့ကြီးကျော်စစ်သတင်းချောက်ပတ်အတွင်းချင်းနှင်းဝင်ရောက်လာချိန်မှာပဲရုရှားတပ်တွေကိုသူတို့တဆွဲထားရနေရဒေသတွေကနေပြန်လည်မောင်းထုတ်နိုင်ခဲ့တယ်လို့ယူကရိန်းတပ်ဖွဲ့ကအောင်ပ ွာလာနေကြသူတွေအတွက်ဆိုရင်ကြောင်းနဲ့ဘူချမြို့မှာဆိုရင်လမ်းဘော်ကရုပ်လောင်းတွေကိုရှင်းလင်းရမှာမိုင်းထောင်ထားမှာကိုဆိုရင်ရတာကြောင့်ယူကရိန်းတပ်ဖွဲ့ဝင်တွေကအဝေးကနေကျိုးရည်နဲ့ဆွဲဖက်ရှားအကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇာလန်စကီက CBS Face the Nation အစီအစဉ်မှာအခုလိုပြောပါတယ
် We are the citizens of Ukraine ကျွန်တော်တို့ဟာယူကရိန်းနိုင်ငံသားတွေဖြစ်ကြပြီးလူမျိုးပေါင်းတရာကျော်အတူရှင်တွဲနေထိုင်ကြပါတယ်အခုလိုကျူးကျော်တိုက်ခိုက်မှုဟာအခုအတူမှီတင်းနေထိုင်ကြသူလူမျိုးပေါင်းစုံအားလုံးကိုတတ်ဖြတ်တာပါကျွန်တော်တို့ယူကရိန်းနေဟာရုရှားရဲ့ထိန်းချုပ်မှုကိုမလိုလားပါဘူး။ဒါကြောင့်ကျွန်တော်တို့ကိုအခုလိုဆက်ဖြတ်နှိမ်နှင်းနေတာပါ
။ရုရှားတပ်တွေကမြို့ကိုလက်လွတ်ဆုတ်ခွာတဲ့အခါအယက်သားတွေကိုလက်နောက်ပြန်ကျူးတုပ်ဥကောင်းကိုတနက်နဲ့ပစ်ခဲ့တယ်လို့ဘူချာမြို့တော်ဝန်ကပြောပါရယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကလည်းအခုလိုလုပ်ရဟာစိတ်နှလုံးထိခိုက်ဖွယ်ရာဖြစ်ကြောင်း CNN State of the Union အစီအစဉ်မှာအခုလိုပြောပါရယ်။
We can't become numb to this.
ကျွန်တော်တို့ကခုလိုကျူးကျော်စစ်ကိုဘာမှမတုံ့ပြန်မနေပါမဟုတ်လို့ဒီလိုကိစ္စကိုတာမန်ဖြေဖို့ဖြစ်စဉ်ဖြစ်လေမမတ်ယူနိုင်ပါဘူး။ရုရှားယူကရိန်းကိုဆက်ပြီးရဲဆက်ဆက်ပြစ်ခတ်တိုက်ခိုက်နေသည်များအခုလိုအဖြစ်ပြက်ပြီးနေ့စဉ်နေ့တိုင်းဆက်ဖြစ်နေမှာကြောင့်ဒါကိုဆုံးသတ်ဖို့လိုပါပြီ
။ခုလိုတပ်တွေထောက်ထားတွေနဲ့ပြောဆိုနေတာကိုတော့မှရုရှားဘက်ကပြောင်းရင်းဆံပါတယ်။ယူကရိန်းသမ္မတအကြံပေး Oleksiy Aristovich ကဒါဟာစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေဖြစ်ကြောင်းကိုလို့ပြောပါရယ
်။ Yes, so the truth is not that.
ရုရှားတွေကမျိုးသမီးတွေကိုမတိုက်ကျပြီးမိရှုတက်ဖြတ်ခဲ့တယ်လို့ဒေသကအာဏာပိုင်တွေကလေးတွေတကြီးရွယ်တွေကိုလည်းတက်ဖြတ်ခဲ့ပါလေ။အဲဒီလိုအသက်ခံရသူတွေတဲကတော်တော်များများဟာသူတို့လက်တွေချီနှောင်ခံထားပြီးနှိမ့်ဆက်ခံရတဲ့လက္ခဏာတွေကိုတွေ့ရတယ်လို့ခေါင်းနောက်ဖက်ကနေတင်းနဲ့အပြစ်ခံထားတာကိုလည်းတွေ့ရပါတယ်။မရောစ
ွာပါဒီသတင်းပတ်အတွင်းမှာပဲအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ဟာနေတိုးအစည်းအဝေးအတွက်မဟာမိတ်ခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ဘယ်လ်ဂျီယံနိုင်ငံကိုသွားရောက်မှာဖြစ်ပြီးပြည်ပကတွေကိုဖြည့်ရှင်းအပြေရှာဖို့နဲ့ရုရှားတွေအနေနဲ့သူတို့ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံစေဖို့ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်ပါရှင်ဒီသတင်းပတ်ရဲ့ကဘာတလွားခီးသွားအစီအစဉ်မှာတော့ဩစတြေးလျနိုင်ငံကိုအလဲရောက်လာသူတွေမြင်ဘူးကျင်ကြတဲ့အထက်မှာကိုဝါလာကောင်လေးတွေပါပါတယ်မြို့တုံးတော့မဲ့အခြေအနေကြုံရတဲ့ကိုဝါလာကောင်လေးတွေကိုမဆုမျက်မွန်နဲ့တလူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ရအောင်ပါရှင်
ကိုဝါလာဝဝင်လေးတွေတားပိုက်ကောင်လေးတွေလို့တခြားနိုင်ငံတွေမှာမတွေ့ရတဲ့သတ္တဝါလေးတွေရှိတဲ့ဩစတြေးလျနိုင်ငံကိုရောက်လာကြတဲ့ဧည့်သည်တော်တော်များများအဲ့ဒီအကောင်လေးတွေရှိတဲ့နေရာကိုတခုတခါသွားပြီးတော့အခြေချလေးရှိပါတယ်။သစ်ပင်တွေပေါ်မှာတွေ့ကုန်နေတတ်ကြတဲ့ကိုဝါလာဝဝင်လေးတွေကို New South Wales ပြည်နယ် Queensland ပြည်နယ်နဲ့မြို့တော်ပိုင်နဲ့ ACT တို့မှာမြို့တုံးတော့မဲ့အန္တရာယ်ရှိတဲ့သတ္တဝါတွေအဖြစ်2022ခုနှစ်နှစ်ဆန်းပိုင်းမှာဩစတြေးလျအစိုးရကသတ်မှတ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့တဘာဝတော်ရိုင်းထဲမှာကိုဝါလာကောင်ကြီး9000တောင်မကျော်တော့ဘူးလို့ Australian Koala Foundation အဖွဲ့ကခန့်မှန်းထားပါတယ်။ဒါကြောင့်တရိတ်ဆိုင်ရုံတွေကိုဝါလာထိန်းသိမ်းစောင့်ရှောက်တဲ့ကြီးဟာတွေမှာကိုဝါလာတွေကိုဘယ်လိုကာကွယ်စောင့်ရှောက်နိုင်မလဲဆိုတဲ့အသိပညာပေးမှုတွေကိုပို့ပြီးတော့လုပ်နေကြပါတယ်
။ We know that within New South Wales probably about 20,000 koalas left.
နယူးဆောက်ဝဲလ်ပြည်နယ်ထဲမှာကိုဝါလာကောင်ကြီး2000လောက်ပဲရှိတော့တယ်ဆိုတာကျွန်တော်သိထားပါတယ်။မြို့တုံးတော့မဲ့အန္တရာယ်ကြုံနေတယ်ဆိုတာလည်းကျွန်တော်သိထားပါတယ်။ ဒီအခြေအနေပြောင်းလဲသွားအောင်လို့ခုကစပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်။မဟုတ်ရင်တော့2050ခုနှစ်မကုန်ခင်မှာကိုအာလာတွေမျိုးတုံးသွားနိုင်ပါတယ
်။ဆစ်ဒနီမြို့မှာရှိတဲ့ထရွန်ဂါတရိတ်ဆာရုံမှာကိုအာလာလေးတွေနဲ့ပတ်သက်တဲ့အကြောင်းအနီးကပ်လေ့လာနိုင်တဲ့အစီအစဉ်ကိုလုပ်ထားပါတယ်
။ Before COVID we'd have 2 million visitors through our gates every
ကိုဗစ်မဖြစ်ခင်တုန်းကကျွန်တော်တို့တရိတ်ဆာရုံကိုလာကြတဲ့ဧည့်သည်ကနှစ်တိုင်းနှစ်တန်းကျော်ပါတယ်။ဒီကူလာကြတဲ့ဧည့်သည်တွေအနည်းနဲ့တရိတ်ဆာတွေအကြောင်းနဲ့သူတို့နဲ့ပတ်သက်လို့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုနားလည်သဘောပေါက်ပြီးတော့ဒီသတင်းစာရင်းအတွက်သဘောပတ်ဝန်းကျင်မှာဘလို့ပြောင်းလဲတွေဖြစ်အောင်လုပ်ပြီးနိုင်မလဲဆိုတာသိရှိအောင်လုပ်ဖို့ကျွန်တော်တို့အတွက်အခွင့်အရေးရှိုံနဲ့မကဝင်နဲ့တာဝန်လဲလုံးဝရှိပါတယ
်။အခုလိုဩစတြေးလျအစိုးရရဲ့ကိုဝါလာအသိပညာပေးအစီအစဉ်တွေရှိတယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကလည်းကိုဝါလာရဲ့အကြောင်းပိုသိရှိနားလည်စေမယ့်အစီအစဉ်တွေကိုလုပ်နေပါတယ်။ဆစ်ဒနီမြို့ရဲ့မြောက်ဘက်မှာရှိတဲ့ Port Stevens ကိုဝါလာစောင့်ကြည့်ရေးဂီဟာမှာဆိုရင်လည်းနေထိုင်မကောင်းဖြစ်နေတဲ့ကိုဝါလာတွေထိခိုက်ဒဏ်ရာရထားတဲ့ကိုဝါလာဝက်ဝင်လေးတွေကိုကုသဆောင်ရှောက်ပေးနေတဲ့အစီအစဉ်လုပ်ထားပါတယ်။ဒီနေရာကိုလာလေကြတဲဟိုကြတဲ့တွေအနေနဲ့ကိုဝါလာတွေကိုအနောက်ရှံမဖြစ်စေပဲလေ့လာနိုင်အောင်လို့နေရာတွေကိုအသေးအချာလုပ်ထားပါတယ
်။ The wonderful thing about this is they are all wild koalas if not been bred.
ဒီမှာထူးခြားတာကတော့သူတို့အားလုံးကိုအရာအတိုင်းပဲထားပါတယ်။ကိုဝါလာတွေနဲ့ပတ်သက်လို့အသိပညာပေးတာမှန်ပေမဲ့သူတို့ကိုခီးသွားလုပ်ငန်းအတွက်ထိမ့်သိမ့်မွေးမြူတာမျိုးမဟုတ်ပါဘူး။အဲ့ဒါရီအနေနဲ့ကိုအာလာတွေကိုမြင်တွေ့သွားကြတဲ့အခါသူတို့ရဲ့အခက်အခဲတွေကိုသိသွားကြပြီးကို့ပတ်ဝန်းကျင်မှာသူတို့အတွက်ဘာလုပ်ပေးနိုင်မလဲဒီတတ္တဝါတွေကိုဘယ်လိုထိန်းသိမ်းနိုင်မလဲတောရင်တတ္တဝါတွေကိုဘယ်လိုကာဝယ်စောင့်ရှောက်မလဲဆိုတာတွေအလေးထားသွားကြစီဖို့ဖြစ်ပါတယ
် Port Stevens Koala Sanctuary ကမှာအဲ့ဒါရီညအိမ်နားနေပြီးတော့လဲကိုအာလာတွေအကြောင်းကိုအနီးကပ်လေ့လာနိုင်ပါတယ်ဒါပေမဲ့ပွေးချီခြင်းစရာကိုအာလာလေးတွေကိုထိခိုက်ခွင့်တော့ရမှာမဟုတ်ပါဘူး
So these koalas being wild, we don't touch or hold them. We limited our interactions.
Koala တွေကိုဒီမှာတဘာဝတိုင်းထားတဲ့အတွက်သူတို့ကိုကင်တွယ်ချီပွေ့လို့မရပါဘူး။အပြန်အလှန်တုံ့ပြန်တာမျိုးတွေကိုကန့်သတ်ထားပါတယ်။ Australia နိုင်ငံတည်းကပြည်နယ်တစ်ခုနဲ့တစ်ခုမှာတော့ဥပဒေတွေမတူကြတဲ့အတွက်ဓာတ်ပုံရိုက်ဖို့ထိကန်ခွင့်ပြုတဲ့နေရာမျိုးတွေတော့ရှိပါတယ်။အဲ့ဒီနေရာတွေမှာဆိုလဲအဲ့ဒီလိုလုံနိုင်ဖို့အတွက်တီးတက်မွေးမြူထိန်းသိမ်းထားတာဖြစ်ပါတယ်။ကျမတို့စီမှာတော့ Koala တွေကိုအဝေးကနေပဲလိလာခွင့်ပေးပါတယ်။အဲ့ဒါကြောင့်တို့အနေနဲ့တဘာဝမှာနေတဲ့အတိုင်းတစ်ပင်တစ်ပင်ကနေတစ်ပင်ကူးသွားလာနေထိုင်နိုင်ပါတယ်။ဘေးကင်းကင်းနေထိုင်နေကြတာကိုအဝေးကနေလေ့လာနိုင်ပါတယ်
။ဒေါ်လာသမောက်များစွာအကုန်ခံလုပ်ထားတဲ့ Port Stevens Koala Sanctuary ကဟာကို2020ခုနှစ်စက်တင်ဘာလကမှဖွင့်လှစ်ထားတာဖြစ်ပါတယ
်။ We want people to feel like you're in their habitat, not they're in ours.
လူတွေအနေနဲ့ကိုအာလာတွေနေထိုင်ကျဆားတဲ့နေရာကိုရောက်နေတဲ့ဆိုတာမျိုးခံစားစေချင်ပါတယ်။ကျွန်တော်တို့ပိုင်တဲ့ထဲသူတို့ရောက်နေတယ်ဆိုတာမျိုးမမြင်စေချင်ပါဘူး။အဲ့ဒါတိတ်အရေးကြီးတဲ့အချက်ဖြစ်ပါတယ်
။ဒီကိုအဲ့ဒါရလာကြည့်နိုင်တဲ့ဆိုပေမဲ့ခီးသွားလုပ်ငန်းကိုပထမအခြေခံမတင်မဲ့ကိုအာလာစောင့်ကြည့်ရေးကိုဦးစားပေးထားတယ်လို့ပြောပါတယ်။အဲ့ဒါတွေကလည်းဒါကိုသဘောကျကြပုံရပါတယ
်။ Yeah, well, they obviously have the koalas best interest at heart. The fact that they minimize.
ဒီလူတွေကကိုအာလာလေးတွေရေးကိုအကောင်းဆုံးရှေ့ရန်တင်လုပ်နေကြတာသိတာပါပဲ။ကိုအာလာလေးတွေနဲ့အပြန်အလှန်တုံ့ပြန်မှုနည်းနိုင်တယ်များနေအောင်လုပ်ချလာကသူတို့လေးတွေအကောင်းဆုံးအခြေအနေနဲ့တိုးရိုင်းနဲ့ပြန်သွားနိုင်ဖို့ဖြစ်တာမို့တိတ်ကောင်းပါတယ်။သူတို့တိတ်လည်းကူးဆိုင်ပါတယ်။တန်တန်ပြက်ပြက်နဲ့ခင်မိလှုပ်ထားတဲ့နေရာမှာကိုအာလာလေးတွေကိုထိတ်တန့်ပြုစုစောင့်ရှောက်နေတယ်လို့ပြောနိုင်ပါတယ်
။ It's actually nice that we're not holding them. It's nicer for them.
ဒီလိုကိုအာလာလေးတွေကိုကင်တွယ်ခွင့်မရတာကောင်းပါတယ်။တစ်ပင်တွေမှာသူတို့သဘာဝအတိုင်းနေနေကြတာပိုတော့မှကောင်းပါတယ်။ဆူညံတန်နေတဲ့လူတွေကိုသူတို့ကြောက်တယ်ဆိုတာကျမတို့အရင်ကသဘောမပေါက်ခဲ့ပါဘူး
။ယူကလစ်ရွက်တွေကိုသာစားပြီးတော့တနေ့ကို17နာရီထက်မနည်းအိမ်နေတတ်တဲ့ကိုအာလာဝက်ဝင်လေးတွေကိုအော်စတြေးလျနိုင်ငံနဲ့တွဲပြီးတော့လူသိများပေမဲ့ဒီအကောင်လေးတွေကိုအော်စတြေးလျနိုင်ငံရဲ့အရှိတ်ချမ်းနဲ့အရှိတ်တောင်ချမ်းမှသာတွေ့ရနိုင်ပါတယ်။ဒါကြောင့်နိုင်ငံတကာကကမ္ဘာလှည့်ခီးတယ်တွေတည်းမဟုတ်ဘဲပြည်တွင်းဧည့်သည်တွေကိုပါကိုအာလာတွေအကြောင်းသိသွားစေဖို့ရည်ရွယ်ဆောင်ရွက်နေကြပါတာပါ။
That hopefully they're walking away with not only just an understanding of how they can protect them in their everyday choice.
ဒီကူလာရဲ့အဲ့ဒီအနေနဲ့နေ့စဉ်သူတို့ရွေးချယ်မှုကနေကိုအာလာတွေအတွက်ဘလူးအကောက်ွယ်ပေးနိုင်မလဲဆိုတာတွေမဟုတ်ဘဲနဲ့တော်ရဲနဲ့မှာကိုအာလာတွေကိုတွေ့တဲ့အခါဘလူးပြုတ်မှုတင့်တယ်ဆိုတော့ကတည်သွားလိမ့်မယ်လို့မျှော်လင့်မိပါတယ်။ကိုအာလာတွေနဲ့ခက်ခွာခွာနေတဲ့နေ့သိစံတွေကိုမထိခိုက်စေဘဲသဘောအကိုဘလူးပုံစံခန်းစားတင့်တယ်ဆိုတာတွေသဘောပေါက်သွားကြမယ်လို့ထင်ပါတယ
်။ Australia နိုင်ငံကိုလာလေကြတဲ့အဲ့ဒီတွေအနေနဲ့ချစ်စရာကိုအာလာဝက်ဝင်လေးတွေကိုပွေဖက်ဓာတ်ပုံမရိုက်ခင်မျိုးတုံးတော့မဲ့အညစ်အကြောက်ရောက်နေတဲ့သူတို့အကြောင်းသိရှိနားလည်သဘောပေါက်စေချင်တယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်သူတွေကပြောပါရဲ့ရှင်ကျွန်မဆူမြတ်မမ
ကိုဝါလာဝဝင်လေးတွေအကြောင်းမဆုမြတ်မွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးကြပါတယ်မြမရေးမှာတရုတ်ကဝင်ပါနေတာကသူ့အကျိုးစီးပွားအတွက်အဓိကရည်ရွယ်ချက်နဲ့ပါနေတာလို့တရုတ်မြန်မာနယ်စပ်အခြေဆိုင်မြမရေးလေးလာသူဒေါက်တာလှကျော်စောကပြောဆိုလိုက်ပါတယ်မြမအချက်တဲမှာတရုတ်ရဲ့အခမ်းအနားထက်စစ်ကောင်စီရဲ့အတွေးခေါ်နယ်ပဲဆိုင်တယ်လို့လည်းဒေါက်တာလှကျော်စောကရှုမြင်ပါတယ်ဒါပေမဲ့တရုတ်ဝင်ပါသည်ဖြစ်စေဝင်မပါသည်ဖြစ်စေလူလူအနေနဲ့ကတော့လုံးစရာရှိတာဆက်လို့ရမှာဖြစ်တယ်လို့စစ်ကောင်စီကဘသူကပဲထောက်ခံသည်ဖြစ်စေလူလူကမထောက်ခံသည်၍တရားဝင်မှုဘာမှမရှိဘူးလို့ဒေါက်တာလှကျော်စောကပြောပါတယ်ကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ရှင
်ဒေါက်တာလှကျော်စောယူရီနဲ့ဆက်သွယ်မေးမြန်းပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ပါဆိုကျွန်တော်ပထမဦးဆုံးနေ့တင်တာကရရှိမြန်မာနိုင်ငံရဲ့အပရိပခအကျက်အတဲဒီအခြေအနေနဲ့ပတ်သက်လို့ဒီဥနိုင်ငံအနေနဲ့ဘလောက်အထိခေါင်းခဲစရာဖြစ်တယ်လို့ကျွန်မမြင်ပါတယ်ခင်ဗျာ
။ဟိုဗမာပြည်ရဲ့အခက်ခဲကကျမတို့ဘက်ကကြည့်တော့ဒါတိတ်ပြီးတော့ဟိုခက်ခဲတာဖြစ်တယ်ဟုတ်။ပြုပြည်ကတော့သူကတကဘာလုံးချီတဲ့တဏကပြူပါဟိုကင်တွဲနေရတာဖြစ်တဲ့အတွက်အဲဟိုအထိုင်အလျောက်တို့ကတော့ဟိုဘက်ဆောင်ကဖြည့်ရှင်းဖို့နီလာနေရှာနိုင်မယ်ထင်တယ်။ဘာဖြစ်လို့လဲဆိုတော့အခုလောလောဆယ်ကျမကြည့်နေတာဟိုတရုတ်နိုင်ငံသားရေးဝန်ကြီးအနေနဲ့ဆိုရင်အဲနိုင်ငံပေါင်းစုံနဲ့သူကဟိုစန္ဒယာပြီးတယ်လို့ပဲလေ။ဟိုဥမာအပြင်အာဖဂန်နစ္စတန်ကိစ္စဆိုလဲသူတို့ပါတာပဲ။ဥမာယူကရိန်းကိစ္စဆိုလဲသူတို့ပါတာပဲ။အဲခုနည်းနေဖိတ်နိုင်ငံသားရေးဝန်ကြီးတွေတော်တော်များများလာလိုက်ွားလိုက်နေဆိုတော့အဲဗမာပြည်အရေးကလည်းသူတို့ခေါင်းချောက်စရာရှိမှာသူတို့မှလည်းတခြားခေါင်းချောက်စရာတွေအများကြီးရှိပါတယ်ကြာ
ဟုတ်ကဲ့
နောက်တစ်ခုကအဲဟိုသူတို့နိုင်ငံမှာလည်းအခုပြောလို့သာပြောတာလေဟိုကိုဗစ်ကလည်းတိတ်ပျောက်သေးတာမဟုတ်ဘူး
ဟို
နေရာပေါ်တီးရပေါ်အဲ့ဒီကိစ္စတွေကလည်းတော်တော်ရှုပ်ရှက်ခတ်နေတယ်
ဟုတ်ကဲ့
အဲနောက်ဒါကြောင့်မလို့သူတို့မှတော့ဟိုသူတို့လက်တွေမှာပြည့်နေတာပေါ့ဗျာအကုန်လုံးအလုတ်ပြည့်နေတာပါပဲဗမာပြည်တပြည်တည်းကိစ္စတော့မဟုတ်ပါဘူးတော်တော်များများသူတို့ဝင်ပြုတ်နေတာပါပဲ
ဟုတ်ကဲ့ဆိုတော့စီးကက်ကဒီအနာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာပေါ့နော်ဒီကဒီအနာသိမ်းတဲ့အပေါ်မှာတခြားအမေရိကန်နဲ့နောက်နိုင်ငံတွေကဒီဒီစင်ကြားပေါ့နော်ဟိုဝေဘန်ပြောဆိုတာမျိုးမလုပ်ပါဘူးဒါပေမဲ့ဟလာအဲကျွန်တော်တို့ကလည်းငွေကောင်စီကနေစင်ဘတ်ဂျက်ဖလာပို့ရပြည်နဲ့ဆက်ကဏ္ဍတခုပါခဲ့တယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒါပေမဲ့အခုတော့ဝင်းကြီးဝိုင်းကြီးကပြီးခဲ့တဲ့ရက်ပိုင်းမှာပြောတာပေါ့နော်ဒီမြမအချင်းတွေဘယ်လိုပဲရှိသည်ဒီကတော့ကုညီရက်တည်သွားမယ်ဆိုတဲ့သဘောမျိုးပြောတာကျွန်တော်တွေ့ရပါတယ်ဆိုတော့အဲ့ဒါကဟလာစစ်တပ်အာဏာသိမ်းတာကိုထောက်ခံစကားပြောတာလို့နားလည်ပြီးကြားလိုက
်ဒီလိုတော့ပြောလို့မရဘူးဗျာ။ဘာဖြစ်လို့လဲဆိုတော့စကားအချိတ်အဆက်ကြီးရှိတယ်လေ။အဲသူအစောပိုင်းပြောထားတဲ့စကားတွေရှိတယ်ဗျာ။အစောပိုင်းပြောတာတွေကပါလဲဆိုတော့ဒီစစ်တပ်ကသူတို့တွေကပေါ့နော်ဂတိပေးထားတဲ့အတိုင်းဒီမိုကရေစီလမ်းစဉ်ဟိုပုံမှန်ဟိုဘယ်လိုကော transformation ဆိုတော့ပြုပြင်ပြောင်းလဲတဲ့ဖြစ်စဉ်ကိုပြန်ပြီးတော့ဖွင့်ပေးဖို့လိုတယ်အဲ့လိုဒီမိုကရေစီလမ်းစဉ်ကိုပြန်ဖွင့်ပေးတဲ့အခါမှာတရုတ်ပြည်နေနဲ့အတတ်နိုင်ဆုံးဝင်ပြီးတော့ကူညီပေးပါမယ်ဆိုတဲ့စကားလဲခံထားပြီးပြီ။အဲ့ဒါတွေနဲ့မှခုနပြောတဲ့နောက်ဆုံးကြမှာသူကဘာပဲဖြစ်ဖြစ်เนาะဗမာပြည်မှာဘာအခြေအနေပဲပြောင်းပြောင်းဘလို့ပဲပြောင်းပြောင်းသူတို့ကတော့ဆက်လက်ပြီးထောက်ခံပြီးအားပေးကူညီသွားမယ်ဆိုတဲ့စကားကိုနောက်ဆုံးမှပြောတာအဲ့တော့ပထမပြောတာသူကနိုင်ငံရေးပြောတယ်ဒုတိယသူကစီးပွားရေးတွေပြောတယ်စီးပွားရေးကတော့အရင်တုန်းကဟိုဒေါအောင်ဆန်းစုကြည်တို့ခက်ကသဘောတူထားတဲ့ဟိုစီမံကိန်းတွေပြန်ပြီးတော့စတင်လုပ်ဆောင်ဖို့တွေပေါ့ဗျာအဲ့ဒါပြောပြီးမှနောက်ဆုံးကြမှာဘာအပြောင်းလဲတွေပဲရှိရှိကျွန်တော်တို့ကတော့အဲဗမာပြည်ရဲ့အဲဟိုနင်းကိုအဲဖွံ့ဖြိုးတိုးတက်ရေးလမ်းကိုကိုယ့်အကူရှာတာအတွက်တော့ကျွန်တော်တို့ကအများအန်းထောက်ခံသွားပေးပါမယ်ဗမာပြည်ရဲ့အချုပ်ချာအာဏာပိုင်တာနေမြေတည်တိုင်းဒါတွေအားလုံးလည်းကျွန်တော်တို့ကထောက်ခံသွားပေးပါမယ်လို့ပြောတာပ
ါဟုတ်ကဲ့ဆိုတော့အဲ့လားမြန်မာနယ်တရုတ်ကအိနီချင်းအမြန်တန်ကြီးတက်တဲ့အိနီချင်းတခါဟလာနှစ်ပေါင်းများစွာဆက်ဆံရေးတမိုင်းကြောင်းရှိတယ်နော်တရုတ်ရဲ့မြန်မာနိုင်ငံပေါ်ထားတဲ့သဘောထားကတခြားကမ္ဘာနိုင်ငံနောက်နိုင်ငံတွေကထားတဲ့သဘောထားနဲ့အတက်တက်နဲ့မကြဘူးဒါလည်းသဘောဝကြပါတယ်ဆိုလက်ရှိမြန်မာနိုင်ငံရဲ့အချက်အလက်မှာတရုတ်ကဝင်ပြီးတော့ချီတိယောက်ယောက်လုတ်ပေးဖို့ဆိုတဲ့ကိစ္စကအချက်အလက်ပြည်လေးအတွက်ဘယ်လောက်ရေးပါတယ်လို့ကျွန်တော်နားလည်လို့ရတယ်
တကယ်တော့ဟိုကျမတို့အတွက်ကတော့တရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုတွေဟာဗမာပြည်ရဲ့နိုင်ငံရေးတခြားမှာတစ်ချက်မှမလွတ်ဘူးဗျ။သူကအနည်းနဲ့အများပါဝင်ပတ်သက်နေတာပဲနော်။အခုကျမတို့ရှေ့လျှောက်ရှောက်ရမယ့်လမ်းမှာလဲသူဟာနီလန်းပေါင်းစုံနဲ့ဆက်ပါနေကုန်ပါပဲနော်။အဲ့တော့ဥမာအဖြစ်သူကပြောတာတော့ပြောတာပေါ့ဗျာ။ပြည်တွင်းရေးကိုသူများပြည်တွင်းရေးဝင်ဆွဲရေးပါရေးဆိုတဲ့မူတွေတော့ပြောတာပေါ့။သို့တော်လေသူကအကြံပေးတာသို့မဟုတ်တစုံတရာတိုက်တွန်းတာဒါမျိုးတွေကတော့ရှိမှာပဲအထူးသဖြင့်ကျမတို့ကနယ်နိမိတ်ကြီးအရှိကြီးဆက်ထားတာဖြစ်တာပေါ့နော်အဲ့တော့အဲ့ဒီဒေသတစ်လျှောက်မှာလေလူမျိုးစုတော်လှန်ရေးအင်အားစုတွေရှိနေတယ်လေလောလောဆယ်တော့ဟလာဟိုဘာလဲအစကစားနဲ့ညီညာရေးဟိုရယူထားပေးမယ်အပြစ်ခတ်ရစဲရေးတွေရယူထားပေးမယ်သူတို့ကလည်းအကုန်လုံးအကုန်အစင်တည်ငြိမ်နေတာလည်းမဟုတ်ဘူးအဲ့တော့အဲ့ဒီဟာတွေရဲ့တည်ငြိမ်ရေးဆက်လက်ဟိုဘယ်လိုဟောမလဲဟိုဗမာပြည်ရဲ့တည်ငြိမ်ရေးငြိမ်းချမ်းရေးဘာရင်းညာရေးအကုန်လုံးပေါ့ဗျာအဲ့ဒါတရုတ်ပြည်ရဲ့ဒီနိုင်ငံရေး policy တရုတ်ရဲ့ဟိုနည်းပုံမှာလည်းအများကြီးတည်ပါတယ်တရုတ်ရဲ့တန်တပပြည်ဟောဟိုအမြင်တွေပုံမှာလည်းအများကြီးတည်ပါတယ
်ဟုတ်ဆိုဟိုဒက်စီအခြေအနေမှာတရုတ်ကဒီမြန်မာကြီးနဲ့ပတ်သက်ရင်ပေါ့နော်ဘယ်လိုပုံဘယ်လိုအခမ်းအနားဘယ်လိုစက်ပြည့်ချက်မျိုးနဲ့လာတနည်းနည်းနဲ့ပြည်လည်မှုရောအောင်လုပ်မိမယ်လို့ကျွန်တော်နားလည်နိုင
်ဟိုသူပြောတဲ့ချက်မှာပါတယ်ဗျအဲ့ဒါကတော့ဟိုအာဆီယံရဲ့မူငါချက်လို့ပါပဲဟိုဗမာပြည်မှာဟိုဗမာပြည်ရဲ့ stakeholders တွေပေါ့ဗမာပြည်ရဲ့အရေးဟင်းနဲ့ပတ်သက်လို့ဟိုသက်ဆိုင်နေတဲ့လူတွေအားလုံးပေါ့ဗျအားလုံးပါဝင်ပြီးတော့အပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်တဲ့ပါလေရန်ရီယာတစ်ခုပေါ်ရေးအတွက်တော့သူတိုက်ပြနေတာပဲ
ဟုတ်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီလိုမျိုးတရုတ်ကကျွန်တော်ဟိုကျွန်မပြောကြလို့ပါပဲကျွန်တော်လည်းနားလည်ထားတာကတရုတ်ပါဝင်တရုတ်တင်မကောက်ဒီအမေရိကန်နဲ့နောက်နိုင်ငံတွေကစားလဲဒီအာဆီယံကိုအဓိကတိုင်ထားပြီးတော့ပေါ့နော်အာဆီယံမူငါးချက်ကိုတိုင်ထားပြီးတော့တွန်းနေကြတာကျွန်တော်တို့အလူတောက်ချောက်တွေ့နေရပါတယ်တခြားနိုင်ငံတွေနဲ့အားပေးတာတခြားနိုင်ငံတွေနဲ့ပူးကြအပြင်ပေါ့နော်တရုတ်ကခုနကကျွန်တော်တို့ပြောကြလို့လားစီလျားတဲ့တမိုင်းကြောင်ဒီကက်တဲ့အင်းဒီဗင်းဆက်ဆံရေးတခါတောင်းလျှောက်ဟလာစစ်တပ်ပေါ်မှာတောင်းလျှောက်ထောက်ခံရည်တည်လာတဲ့သဘောထားဒါတွေအရာကြည့်မယ်ဆိုရင်တရုတ်ကတကယ်ပဲတိတိယောက်ယောက်ဝင်ပြီးတော့ပြောဆိုလုပ်တိုင်းပေးရင်ကောကြည်လင်နိုင်တဲ့အလားလားကျွန်တော်မြင်ရတာ
ဟုတ်တရုတ်ကတော့တိတ်ပြီးတော့ထဲထဲဝင်ဝင်ဝင်ပါမှာမဟုတ်ဘူးဗျဘာဖြစ်လို့လဲဆိုတော့ तू ကတတ်နိုင်သမျှဟိုဘလူခေါမလဲသက်ဆိုင်တဲ့အဖွဲ့အစည်းတွေရဲ့ဟိုဂျားမှာပဲသူကဂျားနေပြီးတော့ဘသူကိုမှလည်းမထိခိုက်အောင်ပေါ့နော်ဘသူကိုမှလည်းအဲလဲလို့စပယ်မဖြစ်အောင်အားလုံးဟိုပါဝင်ပြီးတော့မျက်မျက်တက်တက်အေးအေးချမ်းချမ်းဖြစ်အောင်တော့တိုက်တွန်းကောင်းတိုက်တွန်းနိုင်တယ်အဲ့တော့ဗမာပြည်အရေးမှာကတရုတ်ရဲ့အခန်းကဏ္ဍတဲ့ကျမကြည့်တာလေဟိုစစ်ကောင်စီရဲ့ဟိုသူတို့ရဲ့အခြေခံအတွေးခေါ်နေပဲဆိုင်နေပြဗမာပြည်ရဲ့အပြောင်းလဲကဒီပုံမှာပဲမူတည်တယ်အဲတရုတ်ကပြောပြောဘယ်နိုင်ငံကပြောခဏအာဆီယံဖွဲ့စံလဲလာတာပဲလေအာဆီယံရဲ့အဲအားလုံးရဲ့သဘောတူညီချက်နဲ့လာပြောလဲသူတို့လှုပ်ချင်မှလှုပ်တာတရုတ်လည်းသူတို့ကအခုခနည်းပြူတာကတကဘာလုံးကဝိုင်းပြီးတော့ဖိထားတဲ့အခါမှာငါတို့ကိုလည်းတစုံတရာဟိုဆက်ဆံတဲ့လူလည်းရှိပါလေဆိုတာပြကျင်လို့သာသူကလာတာခုတရုတ်ပြောတာလေသူတို့နားထောင်မှာမဟုတ်ပါဘူးအဲ့တော့တရုတ်ကဒါမျိုးကသူကကျမတို့တနိုင်ငံနဲ့မဟုတ်ဘူးကြာသူကဆက်ဆံနေတာအများကြီးအဲ့တော့တခြားနိုင်ငံတွေမှာလည်းသူဒီလိုအတွေ့အကြုံတွေရှိတယ်ဒါကြောင့်မလို့အဲကျမတခါလဲပြောဘူးတယ်ဘယ်သူ့ကိုလည်းမသိဘူးဟိုသူ့ရဲ့ဟိုတရုတ်ကချင်းကပ်ပုံကသူကရေရှည်ပဲဗျစိတ်ရှည်လက်ရှည်ဖြည်းဖြည်းစစ်ချင်းကပ်တာပဲအဲ့တော့အခုဒီမှာသူကလောလောလတ်လတ်လိုနေတာကတော့ဗမာပြည်မှာသူ့ရဲ့ရပ်ဆိုင်ထားရတဲ့စီမံကိန်းတွေပြန်ဆဖို့ပဲအဲ့တော့သူကသူ့ဟိုနိုင်ငံနဲ့သက်ဆိုင်တဲ့ဟာတွေကိုလည်းပြောတဲ့အပြင်သူ့ရဲ့ခုနကကျွန်မပြောလို့သူကအာရှတိုက်ကြီးတိုက်လုံးကိုသူကအဲလွတ်လပ်တဲ့ဈေးကွက်ကြီးဖွင့်ဖို့အဲသူစူးစမ်းနေတာဖြစ်တာเนา
ะဒီက
အဲ့ဒါကြောင့်မလို့အဲ့ဒီအတွက်အဲဗမာပြည်ကိုခြံထားလို့မဖြစ်ဘူးဆိုပြီးတော့ဆွဲခေါ်နေပေါ့ဟ
ုတ်တယ်ဗမာပြည်ကိုခြံထားလို့မဖြစ်ဘူးဗမာပြည်တည်ငြိမ်နေတယ်ဗမာပြည်ကရှေ့ဆက်ပြီးတော့အေးချမ်းချမ်းသွားနေဖို့ကလည်းပြုတ်ပြတာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်လက်ရှိအခြေအနေမှာကတော့
ဟုတ်တယ်ဟုတ်တယ်သူ့နိုင်ငံ
လက်ရှိအခြေအနေမှာကတော့
သူ့နိုင်ငံအကျိုးစီးပွားဖို့ကသူစူးစမ်းတာပ
ါဟုတ်ပါတယ်ဟု
တ်ကဲ့ပြောပါ
โอเคလက်ရှိအခြေအနေမှာကတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာကတော့ဟလာသူ့ရဲ့မြန်မာနိုင်ငံမှာရှိနေတဲ့ဂျီနီမြို့နယ်မှုတွေရှေ့ဆက်အကောင့်တွေပေါ်ဖို့ဟလာနောက်ထပ်တိုးချဲ့လုပ်ဖို့ဆိုတာအင်တာနက်အဖက်တွေရှိနေတာလို့ကျွန်တော်အဲ့လိုနားလည်မိပါတယ် တော့နောက်တစ်ခုကတရုတ်အနေနဲ့ကပြည်ရင်းကလူကြီးရဲ့သူတို့ပေါ်ထားတဲ့ပေါ်တာပေါ့နော်ဆန္ဒပြပွဲတွေကလည်းသူတို့ပြည်ခဲ့ကြတာပေါ့ဒါအောင်လည်းပဲသူတို့တိတဲ့အခါကျတော့လက်ရှိအချိန်ဒီမပြေလည်နေနဲ့သူရဲ့ဒီမြန်မာနိုင်ငံထဲမှာရှိတဲ့အကျိုးစီးပွားတွေဒီနေ့တို့နဲ့ဘူးလို့ရှေ့တိုးကောင်းတဲ့ပေါ်လို့မရဘူးဆိုတော့ဒီဘက်ကကောင်းကောင်းနားလည်းမယ်လို့တခုစားလို့ရပါတယ်
เออだからもね तू อ่ะโหซะๆจင်းပြောတဲ့စကားကနိုင်ငံရေးအခြေခံပြောတာเนาะအဲ့တော့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုခင်ဗျားတို့ဆက်လက်ပြီးလမ်းဖွင့်ပေးဖို့လိုတယ်အဲ့လိုလမ်းဖွင့်ပြီးတော့လှုပ်ဆောင်တဲ့အခါမှာကျွန်တော်တို့ကလည်းတတ်နိုင်ခင်ဗျာကူညီပါမယ်ဆိုတဲ့စကားတွေမှလည်းထည့်ပြောတာပေါ့ဗျာ
ဆိုတော့စစ်ကောင်စီအနေနဲ့ကဒီနိုင်ငံတကာမှာ तू ကိုကြွယ်ရဖို့သူ့ကိုထောက်ခံမှုရဖို့ဒါပြည်ထဲမှာဆိုရင်လည်းပဲသူ့အတွက်ပို့ပြီးတော့အားကောင်းစေဖို့အားရှိစေဖို့ဆိုရင်တရုတ်ကိုပြစ်ပယ်ထားလို့မရတာသိကြပါဘူးဆိုတော့ဒီအချိန်ရောက်မှာစစ်ကောင်စီကတရုတ်ဘက်ကအကြံပေးတာတိုက်တွန်းတာဆက်ပြရခြင်းဟလာဝင်ပြီးတော့ပြောဆိုလှုပ်ဆောင်ပေးတာတွေကိုစစ်ကောင်စီကတကယ်လည်းနားထောင်လက်ခံမဲလို့ရောကျွန်တော်မျှော်လင့်လို့ရပါမှာစေ
ဟိုတလုံးလုံးကခမည်းသတိထားမိတာဟို NLD ကိုသူတို့မတရားသိမ်းကျင်ညာဖို့လုပ်ပေးတယ်အဲ့တော့တရုတ်က energy ကိုမတရားသိကျင်ညာတော့မသိတော့ဘူးထင်တယ်လို့ပြောလိုက်တာနဲ့သူတို့ရွှေ့သွားတာဗျ။ဟု
တ်ကဲ့
။အဲ့တော့သူတို့အတွက်ကလည်းခင်ဗျာကြီးလေးကြီးအဲကြီးကားကြီးတွေကအာကိုအာသားကလည်းတရုတ်အထူးသဖြင့်အနီးကလည်းကတ်နေတဲ့ခါကျတော့တချို့ဟာတွေသူတို့လိုက်လို့လို့ရတဲ့ဟာတွေလိုက်ရောမယ်ထင်တယ်။တရုတ်ကလည်းသိပ်ပြီးတော့ပြင်းပြင်းထန်ထန်ဖိပြောနေတာမှမဟုတ်ပဲ
။ဟုတ်
ကဲ့။ဒါဟိုအနောက်နိုင်ငံတို့ဘာလို့လို့နင်မဲငဆလည်းမပြောဘူးလေ။ तू ကပြောပြောပြောင်းပြောင်းနဲ့ချင်းကတ်တာဖြစ်တာ
။
နောက်တစ်ခုကတရုတ်ကလည်းဒီလိုဗမာပြည်သူလူထုရဲ့မျက်နှာကိုလည်း तू ကထောက်ရသေးတယ်လေ။ဟိုအစိုးရကိုကြီးပဲသိပ်ကလို့ရှင်ပြည်သူလူထုရဲ့မုံတီးခြင်းပါခြင်းခံမှောင်လေသူကအရင်တော့အတွေ့အကြုံတွေကြမြေကုန်းချက်ခါတာဖြစ်တော့ပြည်သူလူထုကလည်းနည်းနည်းလက်ခံနိုင်အဲစစ်အစိုးရကလည်းလက်ခံနိုင်တဲ့ဟာမျိုးတွေသူပြောပါလိမ့်မယ်အဲအဲ့တော့အဲ့ဒါကိုစစ်အုပ်စုကလည်းလိုက်နိုင်တာဟာလည်းသူလိုက်ထိုင်မှာပေါ့လိုက်မှာပေါ့မလိုက်နိုင်တဲ့ဟာကြတော့လေသူအဲသူဒီလိုပဲနေမှာပဲကျမကြည့်တာတော့ဟိုတရုတ်ကပြောပြောမပြောပြောကျမတို့ဗမာပြည်သူလူထုကကိုယ်လောက်ဆရာရှိတာဆက်လုပ်ဖို့ပဲဗျအဲဟိုဗမာပြည်ရဲ့အပြောင်းလဲသို့မဟုတ်ဗမာပြည်ရဲ့အခြေအနေဗမာပြည်သူလူထုကပဲဆုံးဖြတ်အောင်ပါအဲ့တော့စစ်ကောင်စီကိုဘယ်သူကပဲထောက်ခံထောက်ခံဘာမှကျမတို့ပူစရာမလိုဗမာပြည်သူတွေမထောက်ခံသေးဘူးသူတို့အတွက်တရားဝင်မှုကဘာမှမရှိဘူးဗျအဲ့တော့ကျမတို့ပြည်သူတွေကကျမတို့ရဲ့ဆန့်ကျင်မှုကိုနီးလန်းပေါင်းစုံပေါ့ဗျာเนาะလုံနိုင်တဲ့လူတွေလုံနိုင်သလောက်လုံနိုင်တဲ့ဘက်ကဆက်လက်ပြီးတော့အလုပ်ကင်ဖို့ပဲရှိတယ်အဲ့တော့နိုင်ငံကြီးတွေအနေနဲ့ကတော့နိုင်ငံချင်းတန်ငင်းတမန်ငင်းဆက်ဆံရတာတော့ဒီလိုပဲဆက်ရှိသွားမှာပဲဒါကကျမတို့ရဲ့ဗမာပြည်သူတွေရဲ့ဒီတော်လှန်ရေးကိုတော့ဘာမှထိခိုက်မယ်လို့မထင်ဘူးဗျာ
ဟုတ်ကဲ့ပါရှင်မအခုလိုအချိန်ပြေးပြီးတော့ပြည်သူပြည်သားဆင်ကြပြေးတာကျေးဇူးတင်ပါတယ်ခင်ဗျာ
မြမအရေးတရုတ်အခမ်းကဏ္ဍဒေါက်တာလှကျော်စိုးကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတင်ဆက်ထားတဲ့အင်္ဂါညစကဝိုင်းနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်လေးအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဲ့ယာရုတက်တန်းကိုကုလသမဂ္ဂလူခွင့်ရေးကောင်စီကတစ်နှစ်ထပ်ပြီးတော့တိုးပေးလိုက်ပါတယ်။လူခွင့်ရေးကောင်စီရဲ့50နဲ့52ချိန်မြောက်ညီလာခံတွေမှာနှုတ်တိုက်တင်သွင်းပြီးတော့တတိယကော်မတီရဲ့52ချိန်မြောက်လူခွင့်ရေးညီလာခံမှာအစီရင်ခံစာတင်သွင်းဖို့ကိုလည်းညွှန်ကြားလိုက်ပါတယ်။ဒါအပြင်လူခွင့်ရေးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဖြစ်ပေါ်ပြောင်းလဲမှုတွေကိုစောင့်ကြည့်ပြီးတော့လက်ရှိပြည်ပခပြည်လည်ရေးလိုအပ်တဲ့အကြံပြုချက်တွေဆက်ပြီးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ရိုဟင်ဂျာတွေပေါ်မှာမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလူမျိုးတုံးတက်ဖြတ်မှုအဖြစ်နဲ့အမေရိကန်ကသတ်မှတ်လိုက်တဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအပ်တူမိုမန်ကမနေ့ဧပြီလ4ရက်နေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကိုပြောဆိုလိုက်ပါတယ်။ဝါရှင်တန်ဒီစီကိုရောက်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုဝန်ကြီးဘလင်ကန်ကမနေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှာတွေ့ဆုံခဲ့တဲ့အချိန်ပြောကြားခဲ့တာဖြစ်ပါတယ်ရှင်။ယူကရိန်းနိုင်ငံအတွင်းမှာရုရှားတပ်ဖွဲ့တွေရဲ့ရက်စက်တဲ့လုပ်ရဟာစစ်ရာဇဝတ်မှုမြောက်ပြီးတော့အရေးယူဖို့လှုံ့ဆော်သွားမယ့်အကြောင်းအမေရိကန်အစိုးရအမျိုးသားလုံခြုံရေးအကြံပေးJay Sullivan ကမနေ့အင်ဖြူရိုသတင်းစာရှင်းလင်းပွဲမှာပြောဆိုပါရယ်ဒါပေမဲ့လူမျိုးတုံးတက်ဖြတ်မှုဖြစ်တော့မတက်မှတ်သေးတဲ့အကြောင်းမြန်မာနိုင်ငံရဲ့အခြေအနေကိုနှိုင်းယှဉ်ပြီးပြောသွားတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့နောက်ဆုံးရသတင်းကြေကျုပ်ကတော့ဒီလောက်ပါပဲဒီညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်ရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Knolius Tina နဲ့
PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမော်မှာဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ် PPJ ည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ကြရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လို့တဲ့ဆန္ဒပြကြပါစီရှင်
This program has come to you from the Voice of America, Washington.